ကရှင်နေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားမနာယူမိမှာဘုန်းကြီးကတစ်ချိန်မှာအပရာစေနာကုသိုလ်တရားများပြန်လည်ပြီးတော့ပွားများနိုင်အောင်ကုသိုလ်လုပ်ငန်းများနဲ့ကုသိုလ်ရှင်များကိုရှေးဥစွာဖတ်ကြားပေးမယ်။ယနေ့သာသနာတော်နှစ်2555ခုနှစ်မြန်မာကောဇာတက္ကရ1383ခုနှစ်တဇောင်မုံလာဇန်3ရက်ခရီးနှစ်2011ခုနှစ်အောက်တိုဘာလ29ရက်စနေနေ့မှာစကိုင်းတောင်ရုံမြတ်ဆက်ကြအကြောင်းတိုင်းမှာလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးတိုင်းဒေသကြီးငဇွန်မြို့နယ်ငမြာကြီးအောင်သိတိရဲ့မှာနေထိုင်တဲ့အလူဒါယကာကြီးဦးချစ်လိုင်းအလူဒါယကာမကြီးဒေါ်တန်းရွှေတမီးများဖြစ်ကြတဲ့အလူဒါယကာမဒေါ်ခင်မကြီးဒေါခင်မာအေးဒေါခင်မာစီညီမတစုတို့ဖြစ်ပါတယ်အကြောင်းရင်းခန္ဓာကမိမိတို့ရဲ့ရှင်မဆက်နွယ်ပြီးတော့မွေးဖွားလာကြတဲ့တူရတနာများဖြစ်တဲ့မောင်ပြေစုံအောင်မောင်ထက်စီသူအောင်မောင်တော်တာမင်းခန့်တူရတနာမျိုးကောင်းသုံးသုံးယောက်တို့အားတာမဏေတို့အားလျောက်ပတ်တဲ့သင်္ကန်းတစ်ပိတ်ပရိက္ခရာတန်စာခြင်းပြီးတော့တာမဏေဘောင်တို့သူသွင်းချီးမြှောက်ခြင်းဆိုတဲ့ရှင်ပြုမင်္ဂလာဒီမင်္ဂလာကိုအဓိကအားဖြင့်ပြုလုပ်ကြတယ်ရှင်ပြုမင်္ဂလာကိုကြောင်းပြုပြီးတော့တန်ဃာတော်ပါ300တို့အားအာယုန်ခါမှာခောက်ဆွဲကြောဆွမ်းနေ့လယ်ခါမွန်မြတ်သောခဲပွဲဘောစဉ်ဆွမ်းများဆက်ကလှူဒန်းခြင်းညနေခါမှာလည်းဖြောရည်ဆေးပစ္စည်းများဆက်ကလှူဒန်းခြင်းဆိုတဲ့တန်ဃာတော်ရှင်မြတ်များအတွက်တနေ့တာကုန်ကြစည်းအိမ်များကိုလှူဒန်းပူဇော်ကြတယ်ပင်တန်ကတော့ဆရာတော်ဆယ်ပါးတို့အတွက်လည်းတပါးတပါးလျှင်2000ကျပ်တန်ပစ္စည်းများကိုလှူဒန်းခြင်းအပြင်2သိန်းကျပ်တန်သောနဝကမ္မပစ္စည်းဝတ္ထုများလှူဒန်းခြင်းများဆက်ကြကြောင်းတိုက်ဆွမ်းပရိသာပင်ဖြစ်3သိန်း5000ကျပ်လှူဒန်းခြင်းဓမ္မပူဇာအဖြစ်များဆက်ကြနိုင်ကဆရာတော်အားသင်္ကန်းတစ်စုံဖနက်တရံရက်တစ်ချောင်းနဝကမ္မ3သိန်းကျပ်တို့ကိုလည်းပဲလူတန်းပူဇော်ကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြရတယ်။ကုသိုလ်ကောင်းမှုပြုဘက်ဖြစ်တဲ့ဆွေမျိုးမိသင်္ကာများကလည်းပဲဝိုင်းဝန်းပြီးတော့လူတန်းကြရတယ်ပေါ့။ဦးဇံအောင်ဒေါ်တင်ဝင်းက2000ကျပ်ဒေါ်ဆန်းဆန်းဝင်းမပြုံပြုံမာတမီဟန်စာပြည့်ဝေရှင်မိသားစုက1000ကျပ်ကိုအောင်ကျော်စိုးမရွှေရွှေဝင်းသမီးခင်ရတနာရှင်မိသားစုက1000ကျပ်ဦးအောင်ခိုင်ဒေါ်မြင့်မြင့်အေးမိသားစုက5000ကျပ်ဦးချစ်တောင်ဒေါ်စန်းမိသားစုက3000ကျပ်ကိုတန်းထေးသမီးမတွေတို့က5000ကျပ်ဒေါ်တင်စန်းသမီးမနှင်းနှင်းအေးမိသားစုက3000ကျပ်ဒေါ်ကြည်ရွှေညီမဒေါ်ခင်ကျွေတို့က3000ကျပ်ဦးတန်းဝင်းဒေါ်လှလှချင်းသမီးမရင်ရင်ဦးတို့က5000ကျပ်မသိန်သိန်ဦးညီမမကြည်ကြည်မူက3000ကျပ်ဒေါ်ခင်သိန်းသမီးမဆန်းဆန်းအေးက3000ကျပ်ဒေါ်ချောစီသားကိုကျော်ဝင်းမနှင်းစိန်မိသားစုက3000ကျပ်ဒေါ်မြာဝင်းညီမဒေါ်မြာနွယ်တို့က3000ကျပ်ဆိုပြီးကုသိုလ်ပါရမီဖြည့်ဖက်ဆွေမျိုးများကလည်းပဲဝိုင်းဝန်းပြီးတော့ကုသိုလ်ပါရမီပြုလုပ်ကြရတယ်ပေါ့သီလတော်မြတ်ကိုလည်းပဲစောစောပိုင်းကစောက်တည်ခဲ့ကြပြီပရိဒိယတော်ကိုလည်းပဲမြတ်စွာဘုရားရှင်ရဲ့ပရိဒိယတော်ကိုလည်းတန်ဃာတော်ရှင်မြတ်တို့ကတဆင့်နာကြားခဲ့ကြပြီပေါ့အဲ့တော့ယနေ့ဒါနသီလဘာဝနာမျိုးစုံကိုရှင်ပြုမင်္ဂလာကိုကြောင်းပြုပြီးတော့ပြုလုပ်ကြတဲ့နေ့လို့ဒီလိုကုကုကိုရှေးဥစွာဝမ်းသာရပါမယ်အဲ့တော့ယနေ့ရှင်ပြုမင်္ဂလာကိုကြောင်းပြုပြီးတော့ပြုလုပ်ကြတဲ့ညီမတစုကိုဘုန်းကြီးအနေနဲ့ဗာတရားဟောပေးမလဲဆိုတော့အရှင်အာနန္ဒာဤသုရှိမျိုးဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်အဲ့တော့ဒီတရားတော်ကိုနာယူရတဲ့အခါရှင်အာနန္ဒာရဲ့နှလုံးသားထဲမှာကောင်းမြတ်တဲ့တရားတွေဘလို့ကိန်းအောင်နေခဲ့တယ်လဲအာလောဘဆိုတဲ့စွန့်လွတ်နင်နာခံမှုစိတ်တဲ့အာဒေါသဆိုတဲ့ကူညီရိုင်းပင်မှုဒါမျိုးလေးတွေအချင်းချင်းငဲ့ညာမှုကူညီရိုင်းပင်လို့တဲ့သဘောအာမောဟဆိုတဲ့ယထာဘူတကြကြအမှန်တိုင်းမြင်တတ်တဲ့သဘောဒီတရားတွေရှင်အာနန္ဒာရဲ့နှလုံးသားထဲမှာရှင်သင်နေတာကိုတွေ့ပြီးတော့မိမိတို့လည်းပဲအတူယူအားကြနိုင်အောင်ဘုန်းကြီးကအရှင်အာနန္ဒာကြီးသုရှိမျိုးဆိုတဲ့တရားကိုဟောပေးမယ်အဲ့တော့ဘုန်းကြီးတို့လူတယောက်မှာတစ်ပင်တစ်ပင်လိုပဲတစ်ပင်တစ်ပင်မှာလည်းပဲ အစိတ်ပင်နေလူသားကိုကောင်းကျိုးပြုတဲ့တစ်ပင်နေဆိုတာခွဲခြားလိုက်ရင်ဒီနှမျိုးရှိတယ်။အစိတ်ပင်နေမှာရေတောင်းမြင့်ရှင်သန်ပြီဆိုရင်ဒီတစ်ပင်ကိုကြောင်းပြုပြီးတော့တတ္တဝါတွေတည်ကြည်ပျက်စီးနိုင်တယ်။ဒီတစ်ပင်ကိုကြောင်းပြုပြီးတော့အာလုံပူပန်မှုတွေဒီတစ်ပင်ကိုကြောင်းပြုပြီးငါသားကသမီးများဒုက္ခရောက်သွားမလားဆိုတဲ့ပူပန်ဆိုးရိမ်မှုတွေဖြစ်စေတတ်တယ်ပေါ့ဒီလိုပဲကောင်းတဲ့လူသားကျိုးပြုဖြစ်တဲ့တရက်ပင်စတဲ့တစ်ပင်မျိုးတွေကြတော့လည်းပဲရေတောင်းမြင့်အာကောင်းရင်အာကောင်းသလောက်အသီးတွေအပွင့်တွေအရွက်တွေဝေစားလာရင်ဒီတစ်ပင်ကိုကြောင်းပြုပြီးအာလုံချမ်းသာကြရတယ်ဒီတစ်ပင်ကိုကြောင်းပြုပြီးတော့သိပ်ပြီးတော့နှလုံးစိတ်ဝမ်းချမ်းမြေကြရတယ်ပေါ့ဒီလိုပါပဲလူတစ်ယောက်မှလည်းပဲရေတောင်းမြင့်ကကောင်းတဲ့ရေတောင်းမြစ်3ခုမကောင်းတဲ့ရေတောင်းမြစ်3ခုဆိုပြီးတော့ရေတောင်းမြစ်6သွယ်ရှိတယ်ပေါ့ဒါကိုဘုန်းကြီးတို့ဟေတုပစ္စည်းလို့ပဋ္ဌာန်းပါဠိတော်မှာတော့ဒီလိုပဲခေါ်ရတယ်အဲ့တော့ဟေတုပစ္စည်းမကောင်းတဲ့ဟိတ်က3ပါမကောင်းတဲ့ရေတောင်းမြစ်က3ပါကောင်းတဲ့ရေတောင်းမြစ်က3ပါဆိုပြီးတော့လူတွေမှလည်းပဲရှင်သန်ဖို့အတွက်ရေတောင်းမြစ်6သွယ်ရှိတယ်ဒါကိုဘုန်းကြီးတို့ပဋ္ဌာန်းကြတော့ရေတောင်မြေလျင်ကိုသစ်ပင်ကိုစီပင်တဲ့မှုထောက်ပံ့ပြုသူရေတောင်မြေလျင်ကိုသစ်ပင်ကိုစီပင်တဲ့မှုထောက်ပံ့ပြုသူရေတောင်မြေဟာတဲ့သူ့ရဲ့ပင်စည်းတွေအခက်ရွက်တွေပွင့်ထွန်းလာအောင်ထောက်ပံ့သစ်ပင်ကိုထောက်ပံ့ပြုသလိုပါပဲတဲ့ဒီလိုပဲလောဘဒေါသမောဟစတဲ့ဟိတ်အလောဘအဒေါသအမောဟစတဲ့ဟိတ်တွေကလည်းပဲသူနဲ့တကွဖြစ်တဲ့ယုံနံတရားတွေကိုကျေစုပြုတယ်တဲ့ดาวเหตุปิสิလို့ဒီလိုခေါ်ရတယ်အဲ့တော့ဘုန်းကြီးတို့လူသားတယောက်မှာလည်းပဲအချင်းချင်းအနစ်နာခံလို့တဲ့စိတ်အာလောတပသဘောတရားအချင်းချင်းငြင်းညာတဲ့သဘောအချင်းချင်းကူညီဖေးမတဲ့သဘောအာဒောသတရားအာဒောပရရေတောင်းမြင့်ယထာဘုဒ္ဓကြကြတိမြင့်တဲ့သဘောအာမောဟရေတောင်းမြင့်ဒီတိမြင့်၃မျိုးရှင်သန်မှလူတယောက်ဟာလည်းပဲတကဝဖြစ်ပဲယုံနံနေဟာကောင်းကောင်းမွန်မွန်ရှင်သန်အသက်ရှင်ခွင့်ရပြီးတော့လူသားကောင်းကျိုးပြုတယ်တဲ့ကိုယ်တိုင်လည်းပဲနိဗ္ဗာန်ချမ်းသာကိုခံစားနိုင်ရတယ်ဒီလိုမှမဟုတ်ဘဲနဲ့လောဘရည်တောင်းမြင့်အနစ်နာခံလို့တဲ့စိတ်မရှိဘူးအရာရာကိုယ်ဟာပဲအသာစီးလိုချင်တယ်ကိုယ်ဟာပဲလိုချင်တဲ့ရည်တောင်းမြင့်ဒေါသရည်တောင်းမြင့်ကူညီဖေးမတဲ့သဘောမရှိဘူးငြင်းညာတဲ့သဘောမရှိဘူးကိုယ်ဟာပဲအထက်စီးနေချင်တဲ့သဘောတရားမောဟရည်တောင်းမြင့်အမှန်တိုင်းမမြင်ဘူးကိုယ်ထင်ရာစွတ်ပြီးတော့မြင်နေတဲ့သဘောတရားအမှားကိုမြင်တဲ့သဘောတရားဒီရေတောင်းမြစ်တွေရှင်သန်ပြီဆိုရင်လည်းလူသားတယောက်ဟာကိုယ်ကိုယ်တိုင်လည်းပဲအပယ်ဆင်းရဲထိရောက်သွားတတ်တယ်။ပဝန်းကျင်မိဘဆွေမျိုးတွေကိုလည်းဒုက္ခပေးတတ်တယ်ပေါ့။ဒါကြောင့်ဘုန်းကြီးရဲ့ယနေ့အရှင်အာနန္ဒာကြီးဆုရှင်မျိုးဆိုတဲ့တရားကိုဟောခြင်းဟာယနေ့အလူတကာမှာများရဲ့တန်တန်မှာအလောဘဆိုတဲ့အချင်းချင်းအနစ်နာခံလို့တဲ့သဘောရေတောင်းမြစ်ကလေးတွေရှင်သန်စေခြင်းလို့ဟောပေးတာ။အဒေါသဆိုတဲ့အချင်းချင်းငဲ့ညာမှုကူညီရိုင်းပင်းလိုမှုဆိုတဲ့အာဒေါသရေတောင်းမြစ်တွေရှင်သန်အောင်ဘုန်းကြီးကဟောပေးတာအာမောဟဆိုတဲ့အရှိကိုရှိတိုင်းမြင်တဲ့ယထာဘူတဒသနာလို့ခေါ်တဲ့အမှန်တိုင်းမြင်အောင်လို့ဘုန်းကြီးကဒီတရားကိုဟောပေးခြင်းဖြစ်တယ်တဲ့ဒီရောက်တောင်းမြစ်တွေရှင်သန်လို့ရှိရင်အလူတကာတကမာတွေဟာကိုယ်တိုင်လည်းပဲငြိမ်ချမ်းလို့ပဝန်းကျင်မိသားစုဆွေမျိုးတွေနောက်ဆုံးနိုင်ငံတော်အထိကိုကနေငြိမ်ချမ်းမှုကိုပေးနိုင်တဲ့သူတော်ကောင်းတွေဖြစ်သွားနိုင်ပါတယ်ကိုယ်ကိုယ်တိုင်လည်းပဲနိဗ္ဗာန်ချမ်းသာတည်းခံစားနိုင်တယ်တဲ့ဒီရွယ်ချက်နဲ့ဘုန်းကြီးကရှင်အနန္ဒာရဲ့ဆုရှင်မျိုးကိုဟောပေးတာအဲ့တော့ရှင်အနန္ဒာဆုရှင်မျိုးကိုဘယ်လိုရွယ်ချက်နဲ့ဘယ်လိုဆုတွေကိုတောင်းခဲ့တယ်လဲဆိုတာယနေ့တောင်းနေတဲ့ဆုတွေနဲ့ဘုန်းကြီးကနှိုင်းရှင်ကြည့်စေခြင်းနဲ့ပေါ့အဲ့တော့ဘုန်းကြီးကဒီဆုတောင်းခြင်းရဲ့အကြောင်းလေးအထုပ်ပတ်လေးကိုနည်းနည်းလေးပြောပြပေးဦးမယ်ဒါမှဇက်ကြီးလဲသွားမှာပေါ့အခါတစ်ပါးတော့မြတ်စွာဘုရားကကန္နာကုတိဇေတဝန်ကျောင်းကန္နာကုတိပရဝုန်ထဲမှာဖျားရှင်အတွက်ခင်ထားတော်မူတဲ့နေရာမှာထိုင်နေတော်မူပြီးတော့ယဟန်ပရိသတ်ကိုမြတ်စွာဘုရားမိန့်ကြားတော်မူတယ်။ဒီယဟန်ပရိသတ်မှာဘုန်းကြီးတို့ရှင်သာရိပုတ္တရှင်မောကလန်ဆိုတဲ့အခသာဝကတွေလည်းပါတယ်။နောက်ပြီးတော့ကျန်တဲ့မဟာသာဝကရှစ်ကျိတ်သောမဟာသာဝကတွေလည်းပဲထိုင်ပြီးတော့နေတဲ့ပရိသတ်ထဲမှာမြတ်စွာဘုရားကမိန့်ကြားတော်မူတယ်။ဘယ်လိုလဲဆိုတော့ဘိခဝေဣဒာနေမိမဟန္လကောတဲ့ယဟန်တို့တဲ့ယခုကငါဖျားတက်တော်ကြီးရင်ပြီတဲ့မြတ်စွာဘုရားမိန်ကြားတော်မူတဲ့စကားအဲ့တော့မြတ်စွာဘုရားဒီချိန်မှာဘယ်အရွယ်ရောက်တော်မူပြီလဲဆိုတော့ဘုန်းကြီးတို့တက်တော်50နဲ့5နှစ်ပြည့်ခဲ့ပါပြီ55နှစ်ကျော်လို့56နှစ်တည်းရောက်ခဲ့ပါတယ်ဘုရားရှင်က35နှစ်အရွယ်တော်မှာဖျားဖြစ်တော်မူခဲ့တယ်ခုဝါတော်20ရာပြီးတဲ့နောက် 21 ဝါမြောက်တတ်တော်50နဲ့5နှစ်ပြည့်ပြီးတဲ့နောက်မှာမြတ်စွာဘုရားငါဘုရားအသက်ကြီးပြီယဟန်တို့တဲ့မြတ်စွာဘုရားကယဟန်တွေကိုမိန်လိုက်တာအဲ့တော့ဘာဆက်မိန်တယ်လဲဆိုတော့ဧကေစေဘေကူဣမိနာမဂေနာကိစ္ဆာမာတိဟုတ်တယ်အင်ဂျေနာကိစ္ဆန်တီတဲ့ငါဘုရားမှာပြုစုလုပ်ကျွေးမဲ့ယဟန်ကအမြဲမရှိဘူးတဲ့ဘုန်းကြီးတို့ဖျားရှင်40နဲ့5နှစ်တရင်သုံးတဲ့ထဲမှာပထမဝါတော်20ဘုရားရှင်တက်တော်55နှစ်အတွင်းမှာဘုရားရှင်ကိုပြုစုလုပ်ကြွေးတဲ့ယဟန်အမြဲမရှိပါဘူးတခါတည်းရန်ရှင်နာဂတမလမထေရပြုစုပြီးတော့တခါတည်းရန်ရှင်နာဂိတမထေရပြုစုပါတယ်တခါတည်းရန်ရှင်ဥပဝါနာထေရှင်သူနဂတမထေတို့ဟာပြုစုခဲ့တယ်ပေါ့နောက်တခါတည်းရန်ကျရှင်သာရိပုတ္တရာရဲ့ညီတော်ဖြစ်တဲ့ကိုရင်ကြီးဖြစ်တဲ့အရှင်ရှင်စုံသားကပြုစုပြီးတော့တခါတည်းရန်မှာရှင်သာဂတမထေရှင်မေဂိယမထေဒီလိုပဲလှင်းတဲ့လူပြုစုတော့မြတ်စွာဘုရားမှာအမြဲတမ်းပဲကောင်းကောင်းမွန်မွန်ပြုစုမဲ့တပည့်မရှိဘူးတဲ့ဒါကိုကြည့်ပဲပြီးတော့ယဟန်တို့တဲ့ငါဘုရားကိုတချို့သောယဟန်တွေရဲ့ပြုစုလို့ကြွေးတဲ့အခါငါဘုရားကဒီလမ်းကသွားမယ်ဆိုရင်သူတို့ကအခြားသောလမ်းကသွားကြတယ်တဲ့ငါဘုရားရဲ့စကားကိုနားမထောင်ကြအောင်နောက်ပြီးတော့ဧကေစေမေရှံပတ္တစီဝရဏိခိပန္တိတဲ့တချို့ယဟန်တွေကငါဖရားရဲ့တပိတ်သင်္ကန်းတွေကိုသူတို့နဲ့သဘောမတူဘူးဆိုတာနဲ့တပြိုင်နက်မြေကြီးပေါ်မှာချပြီးတော့သူတို့လူရှိတဲ့လမ်းသွားကြတယ်တဲ့ငါဖရားမှာတပားတဲ့တပိတ်သင်္ကန်းတွေမြေကြီးပေါ်ချခံရပြီးတော့ကြံနေခဲ့တယ်တဲ့မရှင်နိဗ္ဗတုပဋ္ဌာကံဧကံဘိက္ခုံဇာနာထာတိတဲ့ဒါကြောင့်ငါဖရားအတွက်ခုတက်တော်လည်းပဲ55နှစ်ပြည့်ပြီငါဖရားကြီးလာခဲ့ပြီဒါကြောင့်ကြီးလာတဲ့အတွက်ငါဖရာအတွက်အမြဲတမ်းပြုစုလုပ်ကြွေးမဲ့ယဟန်တစ်ပါးကိုသင်တို့စီမံပေးကြလို့မြတ်စွာဘုရားကယဟန်တွေကိုတောင်းခံလိုက်ပါတယ်။အဲ့တော့ဘုန်းကြီးတို့ဖရာရှင်လေလောကဒဏ်နဲ့တွေ့ခဲ့ရတာပဲ။ဘုန်းကြီးတို့တခါတည်းရန်မှာလောကဒဏ်ဆိုတာငါမှတွေ့တယ်ငါမှဆင်းရဲတယ်ဒီလိုသွားမတွေ့နဲ့။မြတ်စွာဘုရားလည်းပဲလောကမှာယုံကြည်အားဖြင့်အတူမရှိတဲ့ဖရာရှင်ဉာဏ်တော်အားဖြင့်အတူမရှိတဲ့ဖရာရှင်ကံတော်အပြင်အတူမရှိတဲ့ဘုရားရှင်ဖြစ်ပေမဲ့တခါတည်းရန်လောကဒဏ်လေးနဲ့တွေ့ရတာပဲအဲ့တော့တခါတည်းရန်မြတ်စွာဘုရားကဘလို့တွေ့ရလဲဆိုတော့ဘုန်းကြီးတို့အခါတစ်ပါးမှာမြတ်စွာဘုရားဟာအရှင်နာဂတမလမထေရနဲ့ကောသလတိုင်းထဲမှာဒေသစာရီကြွားတယ်ပေါ့ရှင်နာဂတမလမထေရနောက်လိုက်ယဟန်ဖြစ်နေတပိတ်သင်္ကန်းကြီးမြတ်စွာဘုရားအတွက်ယူခဲ့တယ်ပေါ့တနေရာရောက်တော့ဘုန်းကြီးတို့လမ်းခွဲလေးတစ်ခုသွားတွေ့တယ်လမ်းခွဲလေးတစ်ခုသွားတွေ့တော့ရှင်နာဂတမလမထေရဖြက်လန်းကိုသဘောကြရတယ်။ဒီတော့မြတ်စွာဘုရားဒီလန်းကသွားကြရအောင်ပါလို့လျှောက်တယ်။မြတ်စွာဘုရားကသူညွန်တဲ့လန်းကအန္တရာယ်တွေများလွန်းတဲ့အတွက်ယဟန်နဲ့ဒီလန်းကသွားကြစို့လို့မြတ်စွာဘုရားကမိန်ကြားတော်မူတယ်။မြတ်စွာဘုရားကအန္တရာယ်ကင်းတဲ့လန်းကိုညွန်ကြားတော်မူတယ်ပေါ့။ဒါပေမဲ့ရှင်နာဂတမလမထေရက "तू ကဒီလန်းကိုသွားနေကြစို့"လို့မြတ်စွာဘုရားတဲ့ဒီလန်းကပဲသွားကြရအောင်ပါဆိုပြီးသုံးချိန်တိုင်တိုင်မြတ်စွာဘုရားကိုပြန်လျှောက်တယ်။မြတ်စွာဘုရားလည်းပဲသုံးချိန်တိုင်းတဲ့ယဟန်အဲ့ဒီလမ်းကမသွားနဲ့ဒီလမ်းကသွားရအောင်လို့ပြန်ပြီးတော့မြတ်စွာဘုရားလည်းသုံးချိန်တိုင်းတိုင်းမင်ကြားတော်မူခဲ့ပါတယ်။အဲ့တော့ဒီလိုမင်ကြားတော်မူတော့ရှင်နာဂတမလမထေရမြတ်စွာဘုရားကရှင်ဘုရားကြွကျင်တဲ့လမ်းကြွပါဆိုတဲ့သဘောမျိုးနဲ့မြတ်စွာဘုရားရဲ့တပိတ်သင်္ကန်းတွေကိုအဲ့ဒီလမ်းပေါ်မှာမြေကြီးပေါ်မှာချပြီးတော့သူကဖြက်လမ်းကပဲသွားခဲ့ပါတယ်။အဲ့တော့မြတ်စွာဘုရားကဒီလမ်းကအန္တရာယ်ရှိတယ်လို့ဘာလို့မမင်ကြားတာလဲဆိုတော့တကယ်လို့မင်ကြားလိုက်လို့ရှိရင်လည်းပဲနာဂတမလမထေရဘလို့ပြန်လျှောက်မလဲဆိုတော့အန္တရာယ်မရှိပါဘူးဖေဟာဘေးရန်မရှိပါဘူးလို့ပြန်ပြီးတော့လျှောက်မှာပဲဒီလိုလျှောက်လိုက်လို့ရှိရင်ဘုန်းကြီးတို့တာမင်ညကြည့်လိုက်ရင်တော့ဒီစကားဟာရိုးရိုးထင်ပေမဲ့မြတ်စွာဘုရားရဲ့တပ်ပင်ညူတဉာဏ်တော်ကိုစော်ကားလိုက်တဲ့သဘောဖြစ်သွားမယ်တဲ့ဒါဆိုရင်ဘုန်းကြီးတို့အပြစ်ကတိတ်ကြီးသွားပြီမြတ်စွာဘုရားကတပ်ပင်ညူတဉာဏ်နဲ့သိတော်မူလို့ဒီလမ်းကသွားရအောင်အဲ့ဒီလမ်းကအန္တရာယ်ရှိတယ်လို့ပြောလိုက်လို့ရှိရင် तू ကမရှိပါဘူးလို့ပြန်ပြောရင်မြတ်စွာဘုရားဘာမှမသိပါဘူးလို့ဒိဗေကဒီသဘောရောက်သွားပါတယ်။အဲ့တော့ကိုပြောလိုက်တဲ့စကားရဲ့အနက်ဒိဗေကမြတ်စွာဘုရားကိုစော်ကားပြီးသားဖြစ်သွားပါတယ်။ဒါဆိုရင်ဘာဖြစ်လဲဆိုတော့စာပေမှာဘုန်းကြီးတို့တခါတည်းရန်မြတ်စွာဘုရားပေါ်မှာစော်ကားတဲ့ပုဂ္ဂိုလ်ဒီအရှင်လက်လက်နဲ့ခေါင်းနေပါဒီခုနှစ်စိတ်ခုနှစ်ပြား꿰ပြီးတော့အသေးစိုးနဲ့သေတတ်ကြရပါတယ်။မြတ်စွာဘုရားကိုစော်ကားတဲ့ပုဂ္ဂိုလ်ဒီဒါမျိုးတွေဖြစ်တတ်တယ်ပေါ့။အဲ့တော့မြတ်စွာဘုရားကဒါမျိုးပြောလိုက်ရင်စော်ကားလို့ရှိရင်သူ့မှာအပြစ်တွေပိုကြီးလိမ့်မယ်ဆိုပြီးမြတ်စွာဘုရားကဘာမှမပြောလိုက်နောက်တစ်ချက်ကသူ့မှာလည်းပဲကံကြံမာကအကုသို့အကျိုးပေးခြင်းကရောက်လာတယ်မြတ်စွာဘုရားဘလောက်ပဲတားတာသူ့ဟာမြတ်စွာဘုရားပြောတဲ့စကားကိုနားမထောင်ဘူးသူ့သွားခြင်းနဲ့လမ်းကိုသွားမှာပဲ ဲ့တော့ဒီအကုသိုလ်အကျိုးပေးတဲ့အချိန်ရောက်လာပြီဆိုတော့မြတ်စွာဘုရားလည်းဘာမှမတတ်နိုင်ပါဘူး။အဲ့တော့သွားတဲ့အခါဘာလုပ်လဲဆိုတော့ခိုးသား၅ယောက်ကမင်းပြင်းမင်းထန်လေးတင့်ပြီးတော့လမ်းမှာလူရက်နေတဲ့တကိုးတွေကသူတို့လူရက်မဲ့ပုံကိုယ်တွေကိုစောင့်နေတဲ့အချိန်မှာယဟန်တစ်ပါးလာတယ်ဆိုတော့စိတ်တွေကတော်တော်ဆိုးသွားကြတယ်။သူတို့လူကျင်နာကပစ္စည်းလူကျင်နာခုလာနေတာကယဟန်ယဟန်လူတို့သူတို့ဘာမှရမှာမဟုတ်ဘူး။အဲ့တော့ဒီယဟန်ကိုမြင်နေဆိုရင်ပဲစိတ်တွေဒေါသတွေဖြစ်ပြီးတော့ယဟန်ကိုလက်သီးနဲ့ထိုးခြေထောက်နဲ့ကမ်းယဟန်လဲကျသွားတယ်အဲ့ဒီမှာကောင်းနေပါတွေရိုက်ခွဲတယ်မြေတပိတ်တွေရိုက်ခွဲတယ်နောက်ပြီးတော့သင်္ကန်းတွေစိတ်စိတ်မောမောဆုပ်ဖြဲပြစ်တယ်ဓာတ်နဲ့ခုတ်ပြစ်တယ်ပေါ့အဲ့တော့ယဟန်မှလည်းပဲခေါင်းကသွေးတွေစီးလို့အဲ့ဒီချိန်မှာခိုးသားတွေရဲ့ယဟန်ဖြစ်တော့အသေးတော့မတတ်ပါဘူးဒီလိုနဲ့မြတ်စွာဘုရားကိုသတိရပြီးတော့ပြန်သွားတယ်မြတ်စွာဘုရားလည်းတနာတော်မူလွန်းလို့ကြွတော်မူပဲနဲ့သူ့ကိုတစ်ပင်တစ်ပင်အောက်ကနေစောင့်တော်မူတယ်တဲ့ဘုန်းကြီးတို့ဖရာရှင်ကဒီလောက်ထိကရုဏာကြီးတယ်ကိုယ်ပေါ်မှာပြစ်သွားတဲ့ပုဂ္ဂိုလ်ကိုပဲပြန်လာလို့ရှိရင်မြတ်စွာဘုရားကြည်ပြူစွာခွင့်လွှတ်နိုင်တယ်တဲ့ဒါတွေကဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေသတိထားရမယ့်အချက်ကလေးအဲ့တော့ငါဖရာတင့်ကိုဒီအရေးကိုမြင်လို့ငါဖရာပြောတာလို့အဲ့ဒီကြမ်းမှာမင်ကြားတော်မူခဲ့ပါတယ်အဲ့တော့မြတ်စွာဘုရားကမာကရုဏာတော်ရှင်ဖြစ်တဲ့အတွက်ဒီယဟန်ကိုခွင့်လွှတ်ခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်နော်သုံးလောကထုတ်တာမြတ်ဖေရလောကမှာအတူမရှိတဲ့မြတ်စွာဘုရားတော်မှာတခါတရံကိုယ်စကားနားမထောင်နေတဲ့ယဟန်နဲ့တွေ့တဲ့အခါတပိတ်သင်္ကန်းကြီးမြေကြီးပေါ်မှာချပြီးတော့တပါးတဲ့ဒုက္ခရောက်လို့ဘုရားရှင်ကိုတော်မြတ်လေဒီလိုလောကဒဏ်ကြီးတွေ့ကြုံခဲ့ရတယ်တဲ့ဒါကြောင့်ငါဘုရားအတွက်အမြဲတမ်းပြုစုမဲ့ယဟန်တပါးကိုသင်တို့စီမံပေးရလို့မြတ်စွာဘုရားကတောင်းဆိုခဲ့တာပါအဲ့တော့တခါတရံကြတော့လည်းပဲရှင်မေဂိယတို့လှုပ်ကြွေးပြုတဲ့အခါလည်းမြတ်စွာဘုရားဒီလိုပဲပြောမရဆိုမရနဲ့ဖရာရှင်ကိုတော်မြတ်ကတိကောက်ဖြစ်ခဲ့ရတာလေးတွေရှိပါတယ်ဘယ်လိုလဲဆိုတော့ခါတဘမြတ်စွာဘုရားရှင်ကိုတော်မြတ်စာလိကမြို့ရဲ့ဤစာလိကတောင်ကကြောင်းတစ်ကြောင်းမှာတရင်သုံးတဲ့အချိန်ရှင်မေဂိယပြုစုလုပ်ကြွေးတယ်ပေါ့အဲ့ဒီအချိန်မှာအရှင်မေဂိယခွင့်ပန်းပြီးတော့ဇန်တုရွာတဲ့ကိုဆုံကန်းကြွဆွန်းစားပြီးတဲ့နောက်ကိမိကာလာဆိုတဲ့မြေကမ်းဘေးကနေလမ်းလျှောက်လာတဲ့အချိန်ရှင်မေဂိယဘာတွေ့လိုက်တယ်ဆိုတော့တရဲ့ဥယျာဉ်တစ်ခုကိုတွေ့လိုက်တယ်哦ဒီတရေဥယင်ဟာတိတ်ပြီးတော့ကြော်စရာကောင်းတာပဲတိတ်ပြီးတော့ကြည်နူးစရာကောင်းတာပဲကမ္မထံအားထုတ်လို့တဲ့အမျိုးသားအတွက်ကမ္မထံအားထုတ်ဖို့ရာတင့်တော်လိုက်တာတဲ့ငါကမြတ်စွာဘုရားမြန်ခွင့်ပြုခဲ့ရင်တော့ဒီတရေဥယင်ကိုလာပြီးတော့ကမ္မထံအားထုတ်ရရင်ကောင်းပါပဲလို့ကြံစီပြီးတော့မြတ်စွာဘုရားထံလေရောက်ရောကြောင်းလေပြန်ရောက်ရောမြတ်စွာဘုရားကိုခွင့်ပန်တယ်ပေါ့အကြောင်းကျိုးတွေလျှောက်တယ်နောက်ဆုံးမြတ်စွာဘုရားတဲ့မြတ်စွာဘုရားကတော့ခွင့်ပြုမယ်ဆိုရင်တပည့်တော်ဟာတရေဥယျာဉ်ကိုကမ္မထံအားထုတ်ဖို့သွားလိုပါတယ်ဘုရားလို့ခွင့်ပန်ခဲ့ပါတယ်ဒီတော့မြတ်စွာဘုရားကပါမင်ကြားတယ်လေဆိုတော့ယဟန်နဲ့မေဂိယတဲ့ခုချိန်မှာငါဘုရားတပါးတည်းဖြစ်သေးတယ်အဲ့တော့အခြားသောယဟန်တပါးလာတဲ့တိုင်အောင်စောင့်ပါဦးလို့မင်ကြားတယ်အဲ့ဒီချိန်မှာစာလိကတောင်ကကြောင်းမှာမြတ်စွာဘုရားကရှင်မေဂိယနဲ့နှစ်ပါးတည်းတရင်သုံးတာမြတ်စွာဘုရားအတွက်မျက်နှာသိရေးတို့ဘာတို့ရှင်မေဂိယကစီမံပေးတာတပါးတည်းရှိနေတာကိုမြတ်စွာဘုရားပြစ်ပြီးတော့တရားထုတ်ခြင်းပါတယ်လို့ရှင်မေဂိယကလျှောက်တယ်မြတ်စွာဘုရားကတားတော့ရှင်မေဂိယပြန်ပြီးတော့လျှောက်တယ်မြတ်စွာဘုရားတဲ့မြတ်စွာဘုရားကအထက်မှတ်ကိစ္စအတွက်ပြုပြီးပါပြီပြုပွဲကိစ္စမရှိတော့ပါဘူးပြုပြီးတဲ့မကိစ္စကိုလည်းတဖန်တူပွားအောင်လုပ်ဖွဲ့မရှိတော့ပါဘူးတပည့်တော်မှာတော့တဲ့အထက်မှတ်ကိစ္စအတွက်ပြုပွဲတွေရှိပါသေးတယ်ပြူပြေးသောကိစ္စအတွက်ထပ်မံတိုးပွားအောင်ဆောင်ရွက်เสียရကိစ္စတွေရှိပါသေးတယ်။ဒါကြောင့်မြတ်စွာဘုရားအနေနဲ့ခွင့်ပြုမယ်ဆိုရင်တပည့်တော်ဟာတရေဥယျင်သွားပြီးတော့တရားထုတ်လိုပါတယ်ဖရာလို့သုံးချိန်တိုင်တိုင်ပြန်ပြီးတော့လျှောက်တယ်ပေါ့။အဲ့တော့လေးချိန်မြောက်ကြတော့မြတ်စွာဘုရားကမေဂိယတဲ့ကမ္မထံအားထုတ်လိုပါတယ်လို့ပြောနေတဲ့တင့်ကိုငါဘုရားကဘယ်လိုပြောရတော့မှာလဲတဲ့။သွားရမယ့်ချိန်ကိုတင့်ရတာသိပါတော့ဆိုမြတ်စွာဘုရားအရှုံးပေးလိုက်တယ်အလျှော့ပေးလိုက်တယ်ပေါ့။ဒီတော့ရှင်မေဂိယလည်းပဲမြတ်စွာဘုရားတန်းရှိခိုးပြီးတော့တရေဥယျာဉ်ထဲမှာသွားတယ်။ဒါပေမဲ့တရားအာမထုတ်ဖြစ်ခဲ့ပါဘူး။တရေဥယျာဉ်ထဲမှာတစ်ပင်အောင်ကြောက်ဖြာပေါ်ထိုင်လိုက်တဲ့နေတဲ့ပြိုင်နဲ့ယဟန်စိတ်တီပြောင်းပြီးတော့သူ့ကိုယ်သူရှင်ပြန်စိတ်တီဝင်လာပြီးတော့မောင်မတွေနဲ့မိဖုရားတွေနဲ့ဒီလိုနေတာတွေမြင်နေဒီလိုလောဘတွေဖြစ်လို့နောက်တခါခိုးသားနှစ်ယောက်ကိုတယောက်ကိုသိမ့်မိန်ပေးတာတယောက်ကိုထောင်းသွင်းအကျဉ်းချတာဒီလိုအတွေးတွေဝင်လာတော့သူ့မှာပြဘာရာဝိတက်ဝိဟိန္ဒာဝိတက်ဒီလိုဝိတက်တွေမကောင်းတဲ့အကြံစီတွေဖြစ်လို့လောဘတွေဒေါသတွေဖြစ်နေတယ်ပေါ့အဲ့တော့နောက်ဆုံးတော့သူဟာအံ့ဩပြီးတော့ငါတရားတရားနဲ့ဖြစ်နေပါလေရဲ့နဲ့မကောင်းတဲ့အကြံစီတွေဖြစ်တယ်တရားထုတ်လည်းမရဘူးဆိုပြီးတော့ဒီတရေဥယျာဉ်ကိုစွန့်ပြီးတော့မြတ်စွာဘုရားတည်တစ်ခေါက်ပြန်သွားပါတယ်မ မြတ်စွာဘုရားလည်းကြည်ကြည်ပြီးပြီးလက်ခံပြီးတော့တရားဟောခဲ့ပါတယ်။အဲ့တော့ရှင်မေဂီကဘာဖြစ်လို့အဲ့ဒီဥယျာဉ်ထဲရောက်တော့အကုသိုလ်စိတ်တွေဖြစ်တယ်လဲလို့မေးရင်ရှေးတုန်းကဘဝ900ရှင်ဘုရင်ဖြစ်တုန်းကအဲ့ထဲမှာသူဟာဥယျာဉ်ကစားဖို့အတွက်မိဖုရားတွေမောင်မတွေနဲ့တွားခဲ့တယ်ခိုးသားတွေအတွက်စီရင်ခဲ့တယ်။အဲ့ဒီမှာထိုင်လိုက်တဲ့တိုင်နဲ့ဘဝ900ရှင်ဘုရင်ဖြစ်ခဲ့တော့ရှင်ဘုရင်စိတ်တွေပေါင်းပြီးတော့သူ့မှာအကုသိုလ်အကျဉ်းစီတွေပဲဖြစ်ခဲ့တယ်။တရားအထုတ်လို့လုံးဝမရခဲ့ဘူး။မြတ်စွာဘုရားလည်းပဲဒီအကြောင်းကိုမြင်တော်မူလို့တားမြစ်တော်မူခဲ့တာဒါပေမဲ့မရခဲ့ပါဘူးအဲ့မှာမြတ်စွာဘုရားတပါးတဲ့ခြံခံပြီးတော့နေခဲ့ရပါတယ်တပါးတဲ့နေခဲ့ရတော့ဘာဖြစ်မလဲမျက်နှာသိရေးကိုယ်တိုင်းလှုပ်ရတယ်သင်္ကန်းကိုယ်တိုင်းရှော်ရတယ်ဒါမျိုးတွေလှုပ်ရမှာပေါ့အဲ့တော့မြတ်စွာဘုရားလည်းပဲလောကဒဏ်နေနဲ့တွေးတယ်တဲ့ဒါကြောင့်မြတ်စွာဘုရားကယဟန်တို့ငါဘုရားခုတတ်တော်95နှစ်ပြည့်သွားပြီဖြစ်တဲ့အတွက်ငါဘုရားမှာကြီးပြီအိုလာပြီဒါကြောင့်အချို့သောယဟန်တွေကငါဘုရားကိုပြုစုလုပ်ကျွေးနေပေမဲ့ဒီလမ်းကသွားမယ်ဆိုရင်သူတို့ကဟိုလမ်းကသွားမယ်လို့ပြောကြတယ်။နောက်ပြီးတော့ငါဘုရားရဲ့တပိတ်တင်ငန်းတွေကိုလည်းပဲမြေကြီးပေါ်မှာပြစ်ချပြီးတော့သွားကြတယ်တဲ့။ငါဘုရားပေါ်မှာမငဲ့ညာကြဘူး။ဒါကြောင့်ငါဘုရားကြီးလာပြီဖြစ်တဲ့အတွက်သင်တို့ငါဘုရားကိုပြုစုလုပ်ကျွေးမယ်ယဟန်တစ်ပါးသင်တို့စီမံပေးကြပါလို့မြတ်စွာဘုရားကမိန်ကြားတယ်တောင်းခံလိုက်တယ်။အဲ့တော့ယဟန်သာရှင်မြတ်ကြီးတွေမှာတန်ဝေကတွေဖြစ်ကုန်ကြပါတယ်ဓမ္မတန်ဝေကပေါ့။ဒါကြောင့်ယနေ့အလှတကဓမ္မတွေနဲ့တရားနာပရိသတ်တွေလည်းပဲမိမိတို့လည်းပဲလောကဒဏ်နဲ့တွေ့ရမှာပဲပင်လေသမုဒ္ဒရာတွေကိုသွားလို့ရှိရင်ဘာဖြစ်မလဲလိုင်းတန်းလေးတန်းဓာရီဟာတွေ့ရတာထုံးစံပဲဒီလိုပဲလောကထဲမှာနေပြီဆိုရင်လောကဒဏ်တရားတွေဟာအကောင်ဆိုတွေ့ရမှာပဲချမ်းသာတဲ့ဒဏ်ကိုယ်ပေါ်မှာလှလှလာလာအကောင်ပြောတဲ့ဒီလိုလောကဒဏ်နေနဲ့လည်းပဲတွေ့ရမယ်တခါတရံကိုယ်ပေါ်မှာမဟုတ်မတရားချိုးဖဲ့ပြီးတော့ဂုံတိတ်ခါကြောက်အောင်ပြောတာတွေနဲ့တွေ့ရမယ်တခါတရံကိုနာမှာအချမ်းရံမရှိတာဒါမျိုးတွေနဲ့လည်းပဲတွေ့ရမယ်ချင်းရဲ့ဒုက္ခတွေနဲ့လည်းပဲတွေ့ရမှာပဲဒါလောကထဲမှာနေလို့ရှိရင်လောကဒဏ်ဆိုတာမြတ်စွာဘုရားတောင်းရှောင်လွဲလို့မလွတ်ဘူးတဲ့ယဟန်ဒီမှာတန်ဝေကရကြတယ်ပေါ့ဒါကြောင့်မိမိတို့များတကယ်လို့လောကဒဏ်နေနဲ့တွေ့ကြုံခဲ့လို့ရှိရင်ဝမ်းနေနေကြမလိုပါဘူးကောင်းတဲ့လောကဒဏ်ချမ်းသာတဲ့လောကဒဏ်နေနဲ့တွေ့ရင်မြောက်ကြမြောက်ကြနဲ့မဖြစ်ဘူးအရေးကြီးပါတယ်တခါတည်းရင်ဆိုးတဲ့လောကရန်မကောင်းတဲ့လောကရန်ဆင်းရဲတဲ့လောကရန်နဲ့တွေ့ရင်မျက်နှာသေးလေးနဲ့ဝမ်းနဲ့ပက်လက်မဖြစ်ဘူးအရေးကြီးတယ်ဒါဟာမြတ်စွာဘုရားတောင်းမှာတွေ့ကြုံရသေးတာပဲငါတို့ကဘာမို့လဲလို့လောကရန်ကိုကြံကြံခံနိုင်မှမင်္ဂလာတရားဖြစ်တယ်တဲ့ကဲအားလုံးပဲလက်အုပ်ချီလိုက်လိုက်ဆိုလိုက်ပင်လေသမုဒ္ဒရာသွာလာယာမှန်စွာလှိုင်းလေတွေ့ကြုံမြဲပင်လေသမုဒ္ဒရာသွာလာယာမှန်စွာလှိုင်းလေတွေ့ကြုံမြဲလောကတွင်မှာကျင်လေယာမှန်စွာလောကရန်တွေ့ကြုံမြဲလောကတွင်မှာကျင်လေယာမှန်စွာလောကရန်တွေ့ကြုံမြဲဖရာတော်မှတွေ့ကြုံရဒုကပါမို့လေဖရာတော်မှတွေ့ကြုံရဒုကပါမို့လေဒါကြောင့်လောကဒဏ်နဲ့တွေ့တုံတဲ့အခါမှာဖုတ္တသာလောကဒဏ်မေဤစိတ်တန်ယတနာကံပတိအေတံမင်္ဂလမုဒ္ဒမံတဲ့ကောင်းတဲ့လောကဒဏ်နဲ့တွေ့ရင်လည်းပဲဟီဟာနဲ့မြောက်ကြမြောက်ကြမဖြစ်ဘူးဖြစ်လို့ရှိရင်အမင်္ဂလာဖြစ်သွားတတ်တယ်။ဆိုတဲ့လောကဒဏ်นี่ဆင်းရဲတဲ့လောကဒဏ်นี่နဲ့တွေ့ကြုံတဲ့အခါမှာလည်းပဲမျက်နှာသေးလေးနဲ့ဝမ်းနဲ့ပက်လက်မဖြစ်နဲ့ဖြစ်လို့ရှိရင်အမင်္ဂလာဖြစ်သွားတတ်တယ်။ဒါကြောင့်ကောင်းတဲ့လောကဒဏ်နဲ့တွေ့ကြုံလည်းပဲပုံမှန်ပဲနေနိုင်အောင်ကြိုးစားရတယ်ဆင်းရဲတဲ့လောကဒဏ်နဲ့တွေ့လဲပုံမှန်ပဲစူးစမ်းရတယ်မြတ်စွာဘုရားတောင်းမှလောကဒဏ်တွေတွေ့ကြုံရသေးတာပဲငါတို့ကဘာမို့လဲပါရမီရှင်တွေတောင်တွေ့ကြုံရသေးတာတို့ကဘာမို့လဲလို့ခုနကယန္တာရှင်မြတ်ကြီးတွေဓမ္မတန်ဝေကပွားတယ်လို့တန်ဝေကယူပြီးတော့လောကဒဏ်ကိုကြံ့ကြံ့ခံနိုင်အောင်စူးစမ်းရပါတယ်ဒါမှမင်္ဂလာရှိတဲ့မင်္ဂလာပြည့်ဝတဲ့အမျိုးသားမျိုးသမီးဖြစ်ပါလိမ့်မယ်အိမ်ပေါက်မှာမင်္ဂလာရှိပါစေလို့ဆိုင်းပုတ်ကလေးချေယုံနေတော့မင်္ဂလာဆိုတာရှိမလာပါဘူးစိတ်သက်ကအဓိကကြတယ်တဲ့အဲ့တော့မြတ်စွာဘုရားကဒီလိုလောကဒဏ်နေနဲ့တွေ့ကြုံရတဲ့အကြောင်းနောက်ပြီးတော့ငါဘုရားအတွက်အမြဲပြုစုမဲ့ယဟန်လိုအပ်တဲ့အကြောင်းစီမံပေးဖို့ကြောင့်မင်ကြားတော်မူတော့ အဲ့ဒီပရိသတ်ထဲမှာထိုင်နေတဲ့ရှင်သာရိပုတ္တကိုရောမြတ်ကလက်ဥချီပြီးတော့မြတ်စွာဘုရားကိုလျှောက်ပါတယ်ဘယ်လိုလဲဆိုတော့မြတ်စွာဘုရားတဲ့တပည့်တော်အနေနဲ့တသင်္ချေနဲ့ကဘာတသိန်းကာလပတ်လုံးမြတ်စွာဘုရားကိုတောင်းတပြီးတော့မြတ်စွာဘုရားကိုကြည်ညိုလွန်းလို့မြတ်စွာဘုရားကိုဖူးမြော်ခြင်းလွန်းလို့တသင်္ချေနဲ့ကဘာတသိန်းပါရမီတွေဖြည့်ခဲ့ပါတယ်တဲ့အဲ့တော့ဘုရားရှင်အတွက်တပည့်တော်လူပညာကြီးကျယ်တဲ့ပုဂ္ဂိုလ်တစ်ယောက်ကတပည့်တစ်ပါးကပြုစုလှုပ်ကြွေးတာဟာတင့်တော်တယ်မို့လားမြတ်စွာဘုရားတဲ့ဒါကြောင့်မြတ်စွာဘုရားကိုဘုရားတပည့်တော်လှုပ်ကြွေးပေးရစီလှုပ်ကြွေးခွင့်ပြုပါဘုရားလို့ရှင်သာရိပုတ္တရာကလျှောက်ထားခဲ့ပါတယ်အဲ့တော့မြတ်စွာဘုရားကဗာမင်ကြားတော်မူတယ်လေဆိုတော့အလံသာရိပုတ္တရယတန္တိတာယံတွံဝိဟရတိအတုံညာယေဝမေတာတိတာတဝဩဝါရောဗုဒ္ဓနံဩဝါရတရီသောနာမေတရားဥပဋ္ဌာကကိစ္ဆံအထီတိပရိခိပိတဲ့မြတ်စွာဘုရားမင်ကြားချက်စကားလေးရသာရိပုတ္တာတဲ့တင်ပြုစုလှုပ်ကြွေးဖို့မတင့်တော်ပါဘူးသာရိပုတ္တာတဲ့ဘယ်ရက်မှပဲတင်ရောက်နေနေတင်ရှိနေတဲ့ရက်ဟာငါဘုရားရှိတယ်လို့ပါပဲငါဘုရားမရှိဘူးလို့ပြောလို့မရဘူးတင်ဟာငါဘုရားရဲ့ကိုစားဖြစ်တယ်တင်ရှိနေတဲ့ရက်ဟာစိတ်ချရတယ်ငါဘုရားရှိနေတယ်လို့ပဲတင်ရှိနေလို့ချင်းငါဘုရားမရှိပါဘူးလို့ပြောလို့ကိုမရပါဘူးသာရိပုတ္တာတဲ့တဝါဝါဝါရောဗုဒ္ဓနံဩဝါဒတရီတော်တဲ့တင့်ရဲ့အဆုံးမဩဝါဒဟာဘုရားရှင်ရဲ့အဆုံးမဩဝါဒနဲ့တထထဲကြပါတယ်ဒါကြောင့်တင်ရှိနေဖို့လိုတယ်တဲ့နာမေတရားဥပဋ္ဌာကကိစ္ဆံအထီတိပဋိခိပိသာရိပုတ္တသာရိပုတ္တတရားတင်သည်မေငါဘုရားအားဥပဋ္ဌာကကိစ္ဆံပြုစုလူကျွယ်ကိစ္စသည်နာအထီမရှိပါဘီဣတိသို့ဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဖရာသည်ပဋိက္ခိပီရှေရေးကိုကောင်းစွာမြင်တော်မူ၍တာမြင့်တော်မူခဲ့ပါပေတည်းအဲ့တော့မြတ်စွာဘုရားကသာရိပုတ္တာတဲ့တင်ပြုစုလှုပ်ကြွေးဖို့မတင့်တော်ဘူးတဲ့ငါဘုရားမရှိပေမဲ့တင်ရှိနေတဲ့ရဲ့ဟာငါဘုရားရှိတယ်လို့ပါပဲတဲ့အလုံးစိတ်ချရတယ်တင့်ရဲ့အဆုံးမတွေကလည်းဘုရားရှင်ရဲ့အဆုံးမနဲ့ထက်တူဖြစ်နေတယ်ဒါကြောင့်တင်ဟာငါဘုရားကိုပြည့်စုံမလုံကျွေးပါနဲ့ပြည့်စုံလုံကျွေးပဲမလိုပါဘူးသာရိပုတ္တာလို့မိန့်ကြားတော်မူခဲ့ပါတယ်အဲ့တော့ဒီနေရာမှာရှင်သာရိပုတ္တာရဲ့စိတ်တဲ့ကြည်နော်ရှင်သာရိပုတ္တာဆိုတာမြတ်စွာဘုရားရဲ့6လလောက်စောပြီးတော့ပရိနိဗ္ဗာန်စံဝင်သွားခဲ့ရပါတယ်တတ္တဝါလည်းကြီးနေပါပြီကိုယ်ကိုယ်တိုင်တတ္တဝါကြီးနေပါလျက်နဲ့မြတ်စွာဘုရားကိုပြည့်စုံလုံကျွေးပါရစေတဲ့ပြည့်စုံလုံကျွေးခွင့်ပေးပါဆိုတော့ရှင်သာရိပုတ္တာရဲ့စိတ်တဲ့မိမိရဲ့ကျေးဇူးရှင်နေပေါ်မြတ်စွာဘုရားပေါ်ဘလောက်လေးစားခဲ့တယ်လဲဘလောက်မြင်နိုးခဲ့တယ်လဲဒါလေးဟာယနေ့အလူတကာဓမ္မတွေအတူယူရမယ့်အချက်ကလေးတွေဘုန်းကြီးတို့လည်းပဲဒီတိုင်းပဲဘုန်းကြီးတို့ကိုယ်တိုင်လည်းပဲမြတ်စွာဘုရားဆရာတော်ကမေတော်ကြီးကိုပြုစုလှုပ်ကြွေးပါကံကောင်းအောင်လုပ်ပါပညာတက်ပြီမလို့ကံတရားလိုတယ်ဆိုပြီးတော့ရွှေစီတီကနေခေါ်ပြီးတော့မေတော်ကြီးကိုဒီကြောင်းကိုထားပေးတယ်ဘုန်းကြီးတို့အနေနဲ့တက်နိုင်တယ်မြတ်ပြုစုလှုပ်ကြွေးခဲ့ရတယ်ပေါ့ဒါသူတော်ကောင်းတွေလိုလားတဲ့စိတ်တဲ့အရှင်သာရိပုတ္တရာရဲ့စိတ်တဲ့ဒါကြောင့်မိမိတို့မှလည်းပဲမိဘရှိနေတယ်မိဘရှိရင်နံပါတ်1ဘာလို့ရမလဲမိဘစာဝတ်နေရေးပြေလည်အောင်လုပ်ပေးရမယ်တဲ့ဒါ1ချက်စာဝတ်နေရေးပြေလည်အောင်လုပ်ပေးရုံနဲ့တာဝန်ကျေပြီလားမကျေသေးပါဘူးမိဘစိတ်ချမ်းသာအောင်ကုသိုလ်မပြုသေးတဲ့မိဘပြုလအောင်တရားမထိုင်ပြသေးတဲ့မိဘထိုင်ပြလအောင်စိတ်မချမ်းသာသေးတဲ့မိဘစိတ်ချမ်းသာလအောင်ဒါမျိုးလေးတွေကုညီဆောင်ရွက်ပေးရမယ်တဲ့ဒါဒုတိယအချက်ပေါ့အဲ့တော့ကိုယ်တိုင်မလုံနိုင်ရင်လည်းပဲဒီကိစ္စလေးတွေကကိုယ်တိုင်ပြုစုပါတဲ့ခုရှင်သာရိပုတ္တာကြည်လေတတ်တော်ကြီးနေတာတောင်မှမြတ်စွာဘုရားကိုသူပြုစုလှုပ်ကြွေးပါမယ်တဲ့ပြုစုလှုပ်ကြွေးခွင့်ပေးပါဆိုတာသူတော်ကောင်းတွေဟာကိုယ်တိလက်ရောက်ပြုစုလှုပ်ကြွေးတာတိတ်ပြီးတော့လိုလားကြတယ်တဲ့ဒါကြောင့်မိမိတို့လည်းပဲမိမိတို့ရဲ့မိခင်ကြီးရှိနေတဲ့အခိုက်မှာနံပါတ်1ဇာဝနေရေးပြည်လျောင်းလှုပ်ပေးရမယ်နံပါတ်2စိတ်ချမ်းသာအောင်ထားပေးရမယ်နံပါတ်3လှုပ်ချင်တဲ့ကုသိုလ်လေးတွေကိုကိုယ်ကနေပြီးတော့အကုန်ကြခံပြီးတော့မသေးမီမဆုံးပါမီဘဝမကူမီတက်နိုင်တယ်များအာလုံးကုသိုလ်တွေလုပ်ပေးနိုင်မှမိမိတို့မှာကျေးဇူးဆက်ရရောက်တယ်ဆိုတာဒါလေးကသင်ခန်းစာယူစရာကောင်းတယ်ပေါ့ခုရှင်သာရိပုတ္တရာရဲ့စိတ်တက်ဟာဒါမျိုးစိတ်တက်တတ်တော်ကြီးနေပြီမဲ့ပြုစုလုံကျွေးခွင့်ကိုတောင်းခဲ့တယ်ဒါကရှင်သာရိပုတ္တဘက်ကရှုတောင်းကသုံးသက်ဝေဖန်ပြတာပေါ့ဘုန်းကြီးတို့မြတ်စွာဘုရားဘက်ကကြည်တော်မူလို့ရှိရင်လည်းပဲမြတ်စွာဘုရားဟာ management ဆိုတဲ့စီမံခန့်ခွဲမှုအတူယူစရာသိကောင်းတယ်အဲ့တော့ရှင်သာရိပုတ္တရာလက်ယုံတစုအားကိုးရတဲ့တပည့်ကြီးဖြစ်တယ်။တကယ်လို့မြတ်ရှင်သာရိပုတ္တရာကိုပြုစုလှုပ်ကြွေးခွင့်ပေးမယ်ဆိုရင်ဘုန်းကြီးတို့အခြားနေရာဒေသတွေမှာလိဟင်းကုန်မယ်တဲ့။ခုတော့ ရှင်သာရိပုတ္တရာကိုမြတ်စွာဘုရားကယုံကြည်တဲ့စိတ်ချရတဲ့အလုတ်ကြွေးမခိုင်းဒီတော့ရှင်သာရိပုတ္တရာရောက်တဲ့နေရာမှာမြတ်စွာဘုရားရဲ့ကိုးစားတာဝန်တွေကိုထမ်းဆောင်တယ်တရားတွေကိုဟောတယ်လူတွေလိမ္မာရေချာရှိအောင်ဆောင်ရွက်ပေးတယ်နိဗ္ဗာန်ကိုပို့ပေးတော်မူတယ်အပေတကားပိတ်အောင်ဆောင်ရွက်ပေးတယ်အဲ့တော့မြတ်စွာဘုရားကလည်းပဲစီမံခန့်ခွဲမှုသိပြီးတော့တူယူစရာကောင်းတာပဲဒါဘုန်းကြီးတို့တူယူရမယ်ချက်တွေနော်ဘာလို့လဲဆိုတော့ဘုန်းကြီးတို့လည်းပဲလူကြီးဖြစ်လာလို့ရှိရင်ဘာလဲဆိုတော့ဒီပုဂ္ဂိုလ်ကစွန့်ချောင်းမှာလှုပ်တယ်စွန့်ချောင်းမှာလှုပ်တဲ့ပုဂ္ဂိုလ်ကိုစာမချရကောင်းလားဆိုပြီးအပြစ်မတင်သေးဘူးငါ့ပေါ်ကြတော့ပြုစုမလှုပ်ကြွေးဘူးဒါမျိုးတွေသွားပြီးတော့မမြင်သင်ဘူးเนาะဒီလိုပဲဘုန်းကြီးတို့မိဘတွေလည်းပဲဒီတိုင်းပဲသူကစီးပွားရေးရှားနေတယ်စာဝန်ကြီးပြည်လျောင်းလှုပ်ပေးတယ်ဆိုရင်ကြံတဲ့တစ်ယောက်ကငါကတက်နိုင်နေမြတ်ပြုစုလှုပ်ကြွေးမယ်ဒီလိုစိတ်တက်လေးတွေမွေးရတယ်ငါကပဲပြုစုလှုပ်ကြွေးရတယ်၊ तू ကတော့စီးပွားရေးရှားတယ်၊ तू ပဲပြုစုလှုပ်ကြွေးတယ်၊ငါကတော့စီးပွားရေးရှားရတယ်၊ဒါမျိုးတွေအပြစ်မမြင်အောင်မြတ်စွာဘုရားရဲ့စီမံမှုကသူ့နေရာနဲ့သူဒူးနေရာဒူးတော်နေရာတော်ဆိုတဲ့သဘောတိုင်းမြတ်စွာဘုရားရှင်သာရိပုတ္တရာကိုပြုစုလှုပ်ကြွေးခွင့်မပြုတာဟာသာသနာတော်ကြီးရှေ့ဖို့အတွက်တတ္တဝါတွေအလုံးတရားသူရဖို့အတွက်တတ္တဝါတွေအလုံးရဲ့အကျိုးစီးပွားချမ်းသာအတွက်ပြုစုလှုပ်ကြွေးခွင့်မပြုတာတဲ့ဘုန်းကြီးတို့ပုထုဇဉ်တွေဆိုရင်တော့ဟာကောင်းတာပေါ့ပြုစုလို့မိန်ပေးမှာပဲအခုတော့မြတ်စွာဘုရားသာသနာရှေ့ဖို့အတွက်တတ္တဝါတွေရဲ့ကောင်းကျိုးလိုလားတဲ့အတွက်ရှင်သာရိပုတ္တရာဒီမှာပြုစုနေလို့ရှိရင်အခြားနေရာတွေမှာလင်းဟင်းမဲ့အတွက်မြတ်စွာဘုရားကမပြုစုခိုင်းဘူးတဲ့ဒါလည်းဘုန်းကြီးတို့စီမံခန့်ခွဲမှုပညာအရဒါလေးတွေဟာတူယူအားကြရမယ်အချက်ကလေးတွေပေါ့အဲ့တော့ဒီလိုတူယူအားကြမယ်အချက်ကလေးတွေကိုပြောပြတဲ့နောက်မှာရှင်မောဂလန်လည်းပဲဘုန်းကြီးတို့ထပြီးတော့လျှောက်ထားတာပဲသူလှုပ်ကြွေးပြရစီဒီလိုနဲ့ဘုန်းတို့ရှစ်ကြိတ်တော်မဟာထေရပေါ့အပါ80လောက်မဟာထေရကြီးတွေကမြတ်စွာဘုရားကိုတပါးတင်းတပါးရင်ထပြီးတော့ပြုစုလှုပ်ကြွေးခွင့်တောင်းကြတယ်ဒါပေမဲ့မြတ်စွာဘုရားကခွင့်မပြုခဲ့ဘူးတဲ့အဲ့တော့ခွင့်မပြုတော့နောက်ဆုံးတော့ရှင်အာနန္ဒာပဲကြံတော့တယ်ရှင်အာနန္ဒာကတော့ပရိသတ်ထဲမှာငြိမ်းငြိမ်းလေးဘာမှထမလျှောက်ဘူးပေါ့မလျှောက်တော့ယဟန်တွေကပြောကြတယ်ငါရှင်အာနန္ဒာယဟန်ပရိသတ်တွေကတော့ယဟန်ရှင်မြတ်တွေအပေါင်းကတော့မြတ်စွာဘုရားကိုပြုစုလှုပ်ကြွေးခွင့်အရာကိုတောင်းဆိုနေကြပြီ။သင်လည်းပဲမြတ်စွာဘုရားကိုပြုစုလှုပ်ကြွေးခွင့်အတွက်တောင်းဆိုပါလို့ယဟန်တွေကတိုက်တွန်းကြတယ်။ဒီတော့ရှင်အာနန္ဒာဘာပြောလဲဆိုတော့ရှင်ဘုရားတို့တဲ့တောင်းမှရတဲ့အရာမျိုးဟာဘယ်လိုသဘောမျိုးဖြစ်ပါသလဲ။ဘုရားရှင်ကိုယ်တော်မြတ်ကတပည့်တော်ကိုမြင်တော်မမူဘူးတဲ့လားတဲ့။တကယ်လို့မြတ်စွာဘုရားနှစ်သက်သဘောကျတယ်ဆိုလို့ရှိရင်ယဟန်တို့အာနန္ဒာငါဘုရားကိုပြုစုလှုပ်ကြွေးပါစေလို့မင်ကြားတော်မူပါလိမ့်မယ်အဲ့တော့တပည့်တော်တောင်းလို့ရတဲ့အရာမျိုးကိုတော့မလိုချင်ပါဘူးဘုရားလို့ရှင်အာနန္ဒာကလျှောက်ထားတယ်ရှင်အာနန္ဒာရဲ့နှလုံးသားထဲမှာလေမြတ်စွာဘုရားကိုပြုစုလှုပ်ကြွေးခြင်းလိုက်တာဒါယိမဲ့လို့မြတ်စွာဘုရားကလိုက်တသိနဲ့ချီးမြှင့်တာကိုပဲသူလိုချင်တယ်သူကနေပြီးတော့တောင်းဆိုမှရတာကိုသူမလိုချင်ဘူးဒါသူတော်ကောင်းတည်းရဲ့သဘောတဘာဝကြကြပဲလိုချင်တယ်တောင်းမှရတယ်ဆိုတာဘုန်းကြီးတို့ကောင်းတဲ့သဘောမဟုတ်ဘူးပေါ့အဲ့တော့ရှင်အနန္ဒာကဒါမျိုးမိန်ကြတော့ပြောကြတော့မြတ်စွာဘုရားကကြားတော်မူတော့ဘယ်လိုမိန်တယ်လဲဆိုတော့ယဟန်တို့တဲ့အာနန္ဒာဟာသူများတိုက်တွန်းရမယ့်ပုဂ္ဂိုလ်မဟုတ်ပါဘူးသူ့အလိုလိုအလိုက်တသိနဲ့ငါဘုရားကိုပြုစုလှုပ်ကြွေးပါလိမ့်မယ်ဆိုပြီးတော့မြတ်စွာဘုရားကအရေးအမြတ်မိန်ကြားလိုက်တယ်အဲ့ဒီမှာမြတ်စွာဘုရားကမိန်ကြားလိုက်တဲ့အခါရှင်အနန္ဒာကဝမ်းမြောက်ဝမ်းသာနဲ့မြတ်စွာဘုရားကိုရှောက်တော့မှာပေါ့အဲ့တော့ယဟန်နေရမြတ်စွာဘုရားမိန်ကြားတော့ဘလို့ဆက်ပြီးတော့မိန်တယ်ဆိုတော့ငါရှင်အာနန္ဒာထလိုက်ပါငါရှင်အာနန္ဒာထပြီးတော့မြတ်စွာဘုရားကိုလျှောက်ပါတဲ့အဲ့တော့ထပြီးတော့မြတ်စွာဘုရားကိုပြုစုလို့ကျွေးခွင့်ယာတုကိုတောင်းလိုက်ပါလို့ဝိုင်းပြီးတော့တိုက်တွန်းတော့မှအရှင်အာနန္ဒာကမြတ်စွာဘုရားလည်းပဲအရေးအမြတ်မိန်တယ်နောက်ပြီးတော့ယဟန်နေရလည်းပဲတောင်းမှန်ကြတယ်ဆိုတော့အဲ့ဒီကြမှာမြတ်စွာဘုရားကိုဆုရှိပါတောင်းခဲ့ပါတယ်တဲ့အဲ့တော့အရှင်အာနန္ဒာရဲ့ဆုရှိမျိုးဟာသာသနာတော်မှာပယ်လေးတံခံလေးပါဆိုပြီးတော့ထင်ရှားခဲ့ပါတယ်ပယ်လေးတံဆိုတာဘာလဲဆိုတော့အရှင်အာနန္ဒာပယ်တဲ့ဆုလေးမျိုးခံလေးပါဆိုတာဘာလဲဆိုတော့အရှင်အာနန္ဒာခံယူတဲ့လိုချင်တဲ့ဆုက၄မျိုးအဲ့တော့ပယ်တဲ့ဆုက၄မျိုးခံယူတဲ့ဆုက၄မျိုးဆိုတော့အရှင်အာနန္ဒာရဲ့ဆုက၈မျိုးဖြစ်သွားပါတယ်အဲ့တော့ဒီဆု၈မျိုးကိုယနေ့အလှဒကာဒကာမများအလှဒကာမတွေပေါ်အထူးသဖြင့်မိမိတို့ရဲ့နှလုံးသားထဲမှာရှင်အာနန္ဒာရဲ့စိတ်တက်လေးတွေမိမိတို့ရဲ့နှလုံးသားထဲမှာအချင်းချင်းနေနာခံလို့တဲ့အလိုဘသဘောတရားလေးတွေအချင်းချင်းငေညာချင်းအချင်းချင်းကူညီဖေးမှားချင်းဆိုတဲ့အသောတာရေတောင်းမြစ်ကလေးတွေရှင်သန်စေခြင်းလို့ယထာဘူတာကြကြအရှိကိုအရှိတိုင်းမြင်စွမ်းနိုင်တဲ့အမှန်ကိုအမှန်တိုင်းမြင်စွမ်းနိုင်တဲ့အမောဟရေတောင်းမြစ်တွေရှင်သန်အောင်လို့ဘုန်းကြီးဟာဒုစုရှင်မျိုးကိုဘုန်းကြီးဆက်လက်ပြီးတော့ရှင်းလင်းပြီးတော့ဟောကြားပေးမယ်ပေါ့အဲ့တော့ရှင်အနန္ဒာရှေးဥစွာ ပယ်လေးတန်းဆိုတဲ့အတိုင်းပဲသူပယ်မြစ်လို့တဲ့ဆုလေးမျိုးကိုတောင်းလိုက်တယ်ပေါ့ဘယ်လိုလဲဆိုတော့မြတ်စွာဘုရားတဲ့နံပါတ်1အနေနဲ့မြတ်စွာဘုရားကိုတော်မြတ်ရလာတဲ့သင်ငန်းကိုကိုတော်မြတ်ရလာတဲ့မွန်မြတ်တဲ့သင်ငန်းကိုတပည့်တော်ကအာမပေးစွန့်ဘူးဆိုရင်နံပါတ်2မြတ်စွာဘုရားကိုတော်မြတ်ရရှိလာတဲ့မွန်မြတ်တဲ့ဆွမ်းပေါ်စဉ်တွေကိုတပည့်တော်ကမစွန့်ဘူးဆိုရင်နံပါတ်3မြတ်စွာဘုရားတပည့်တော်ကကန္နာကုဋေတိုက်တိုက်ထဲမှာအတူနေခွင့်မပေးဘူးဆိုရင်နံပါတ်4မြတ်စွာဘုရားကိုပင့်ပိတ်တဲ့နေရာတိုင်းမှာတပည့်တော်ကိုခေါ်ယူမသွားဘူးဆိုရင်တဲ့တပည့်တော်မြတ်စွာဘုရားကိုပြုစုလုပ်ကျွေးပါမယ်ပြုစုလုပ်ကျွေးခွင့်ပြုပါဖေဟာလို့လျှောက်ထားခဲ့တယ်အဲ့တော့အရှင်အာနန္ဒာတောင်းတဲ့ဆုကြည်နော်သူ့ကိုတဲ့မြတ်စွာဘုရားကရလာတဲ့မွန်မြတ်တဲ့ကောင်းပြီဆိုတဲ့သင်္ကန်းတွေမစွန့်ရင်ဆွမ်းနေမစွန့်ရင်ကနာကုတိတိုက်တစ်ခုထဲမှာအတူနေခွင့်မပေးရင်မြတ်စွာဘုရားကိုတရားတော်မှတွေကပင့်ပိတ်တဲ့ကပင့်ပိတ်တဲ့နေရာတိုင်းကိုခေါ်မသွားဘူးဆိုရင်တဲ့ဒီလေးပါးကိုမြတ်စွာဘုရားတပည့်တော်ကိုခွင့်ပြုမယ်ဆိုလို့ရှိရင်သူ့အနေနဲ့လှုပ်ကြွေးပြရစီပြုစုလှုပ်ကြွေးခွင့်ပြုစေခြင်းပါတယ်လို့လျှောက်ထားသွားခဲ့ပါတယ်အဲ့တော့ရှင်အာနန္ဒာရဲ့စိတ်တက်ဘလောက်မြင့်မြတ်တယ်လဲဒါလေးကိုဘုန်းကြီးကအားလုံးသိသွားအောင်ကြပြားလေးစီထားတယ်ကဲအားလုံးလက်အုပ်ချီလိုက်လိုက်ဆိုလိုက်မွန်မြတ်သင်္ကန်းမွန်မြတ်စွမ်းရှင်ညွန်မပေးမစွန့်တော်မွန်မြတ်သင်္ကန်းမွန်မြတ်စွမ်းရှင်ညွန်မပေးမစွန့်တော်မြတ်ဖရာနှင့်တူနေကွင်နှိုင်းချင်မပြုခဲ့ပါတော်မြတ်ဖရာနှင့်တူနေကွင်နှိုင်းချင်မပြုခဲ့ပါတော်မြတ်ဖရာသာထိမ့်မှန်ရာမပါနေခွင့်ရှိခဲ့သောမြတ်ဖရာသာထိမ့်မှန်ရာမပါနေခွင့်ရှိခဲ့သောအဲ့တော့ဆုလေးမျိုးဟာမုံမြတ်တဲ့သင်္ကန်းမုံမြတ်တဲ့စွမ်းကိုရလိုက်ရင်သူ့ကိုမစွန့်ပါနဲ့တဲ့ကန္နာကုတိတိုက်တခုထဲမှာလည်းအတူနေခွင့်မပေးပါနဲ့တဲ့မြတ်စွာဘုရားကိုတရားတော်မာရီယာဖိတ်မှန်တဲ့နေရာတိုင်းကိုသူ့ကိုမခေါ်ပါနဲ့တဲ့ဒီလေးချက်ကိုခွင့်ပြုပါတဲ့ကဲလိုက်ဆိုလိုက်လှုပ်ကြွေးပါမည်ဝန်ခံသည်အရှိကြီးကဲ့နော်လှုပ်ကြွေးပါမည်ဝန်ခံသည်အရှိကြီးကဲ့နော်ပေစုလေးတန်းရှင်အာနန္ဒခွင့်ပန်တောင်းခဲ့သောပေစုလေးတန်းရှင်အာနန္ဒခွင့်ပန်တောင်းခဲ့သောကဲရှင်အာနန္ဒရဲ့စိတ်ထားလေးဘလောက်မြင့်တယ်လေကြည်ပေါ့အဲ့တော့မြတ်စွာဘုရားကမေးတယ်အာနန္ဒတဲ့ဒီလိုပေစုလေးပါးကိုတောင်းတဲ့နေရာမှာဘလို့အကျိုးပြစ်တည်မြင်ပါတလေလို့မြတ်စွာဘုရားကမိန့်ကြားတော်မူတော့ရှင်အာနန္ဒကရှင်းပြပါတယ်မှန်လားပါဗျာတဲ့တပည့်တော်ဟာဒီအခွင့်အရေးတွေကိုယူပြီးတော့မြတ်စွာဘုရားကိုပြည့်စုံလုပ်ကျွေးမယ်ဆိုရင်တပည့်တော်ကိုပြောစရာတွေဖြစ်လာပါလိမ့်မယ်တဲ့ဘလို့လဲဆိုတော့အာနန္ဒကမြတ်စွာဘုရားရတဲ့သင်္ကန်းကောင်းကောင်းကိုဝို့ယုံရတယ်အရှင်အာနန္ဒကမြတ်စွာဘုရားရလာတဲ့ဆွမ်းကောင်းကောင်းတွေကိုစားရတယ်အရှင်အာနန္ဒကမြတ်စွာဘုရားနဲ့အတူအင်မတန်ကောင်းတဲ့ကန္နာကုတိကျောင်းကြီးတွေကိုအတူနေခွင့်ရတယ်။နောက်ပြီးတော့မြတ်စွာဘုရားကိုဖိတ်တဲ့နေရာတိုင်းကိုအရှင်အာနန္ဒလိုက်ပါခွင့်ရတယ်။ဒီလိုအခွင့်အရေးတွေရနေတဲ့အတွက်အရှင်အာနန္ဒကလှုပ်ကြွေးနေတာပါ။အဲ့တော့ဒီလိုအခွင့်အရေးတွေရနေတဲ့အတွက်ပြုစုလှုပ်ကြွေးနေတဲ့အရှင်အာနန္ဒအတွက်ဒီအခွင့်အရေးတွေရနေလို့ပြုစုလှုပ်ကြွေးနေတဲ့အရှင်အာနန္ဒအတွက်ဘာများဝန်လေးမှလဲ။ငါတို့လည်းပဲရရင်လှုပ်ရှင်တာပေါ့ဒီလိုသဘောမျိုးနဲ့ပြောကြပါလိမ့်မယ်တဲ့ဒီအပြစ်တွေကိုမြင်လို့ဖရာတပည့်တော်အနေနဲ့ဒီစုလေးမျိုးကိုပယ်ခြင်းဖြစ်ပါတယ်မြတ်စွာဘုရားလို့လျှောက်ထားသွားပါတယ်အဲ့တော့ရှင်အာနန္ဒရဲ့စိတ်တည်းသေချာကြည့်လိုက်နော်သူများတွေမမတ်မောမောလိုခြင်းနဲ့အရာတွေကြည့်နော်မြတ်စွာဘုရားရလာတဲ့ဆွမ်းမြတ်စွာဘုရားရလာတဲ့သင်္ကန်းမြတ်စွာဘုရားနေတဲ့ကြောင်းဘလောက်များကောင်းမလဲဒီလိုနေရာတွေမှာနေခွင့်မပေးဘူးဒီလိုအရာတွေကိုသူ့ကိုမစွန့်မှဘူးဆိုရင်ပြုစုခြင်းပါတယ်တဲ့။တော့မြတ်စွာဘုရားဆိုလို့ရှိရင်တထေးတွေတရွေတွေရှင်ပြင်းတွေကပင့်ဖိတ်ကြမှာပဲ ဒီလိုနေရာတွေကိုမြတ်စွာဘုရားတတ်တတ်ပင်ဖိတ်တဲ့နေရာကိုသူ့ကိုခေါ်မသွားဘူးဆိုရင် तू ပြုစုခြင်းပါတယ်တကယ်ဘုန်းကြီးတို့ပုထုဇဉ်နေနဲ့စိတ်တက်ဘလောက်ကြွားချားတယ်ဒါလေးတွေကတတိထားမယ့်အချက်ကလေးတွေနော်ဘုန်းကြီးတို့ခုခေတ်မှာကြည်လိုက်အလူတန်းနေလှူတယ်နိုင်ငံတော်ကိုပစ္စည်းတွေနဲ့ပံ့ပိုးတယ်တချို့ကလည်းနိုင်ငံတော်ကချီးမင်းနဲ့ပွဲလိုခြင်းလို့နိုင်ငံတော်အထံကနေပြီးတော့ဘာခွင့်ရေးတွေလိုခြင်းလို့ဒီလိုလုံးကြတာများတယ်ခုရှင်အာနန္ဒာကပေးမဲ့ခွင့်ရေးတွေကိုမရပါရစေနဲ့တဲ့သူများတွေကသူ့ပေါ်မှာမှန်မှန်ကန်ကန်စေတနာနဲ့လုပ်ပါလေအပြစ်တွေပြောကြလိမ့်မယ်အပြစ်တွေပြောလာလို့ရှိရင်သူတစ်ပါးတွေမှာအကုသို့အပြစ်တွေဖြစ်သွားပါမယ်တဲ့ဒါကြောင့်ဒီခွင့်ရေးတွေသူမရလို့ရှိရင်ပြုစုလုံကျွေးခြင်းပါတယ်တဲ့ကဲရှင်အာနန္ဒာရဲ့အလောဘသဘောအလောဘရေတောင်းမြက်စွန့်လွတ်နင့်နာခံတဲ့သဘောဘလောက်များကြက်တည်ရှိလေဘလောက်များကြည်ညိုအားကြစရာကောင်းလေအရှင်အာနန္ဒာရဲ့သူ့ကိုပြပြောမဲ့လူတွေအကုသို့မဖြစ်စေခြင်းတဲ့သဘောအဲ့တော့အရှင်အာနန္ဒာရဲ့ငဲညာတဲ့သဘောကုညီရိုင်းပင်းတဲ့သဘောဘလောက်များကရုဏာသဘောတွေအဒေါသရေတောင်းမြစ်တွေဘလောက်များရှင်သန်နေတယ်ရှင်အာနန္ဒာနှလုံးသားထဲမှာအဲ့တော့အမှန်တိုင်းမြင်တယ်ဒီပစ္စည်းဆိုတာရှင်အာနန္ဒာမမောစရာမဟုတ်ဘူးမေတ္တာတရားကသာအဓိကဆိုရှင်အာနန္ဒာမြင်မှာပဲအဲ့တော့ရှင်အာနန္ဒာရဲ့အမှန်ကိုမြင်တဲ့အမောဟရေတောင်းမြစ်တွေဘလောက်ကြည်ညိုစရာကောင်းလဲအဲ့တော့ရှင်အာနန္ဒာရဲ့နှလုံးသားထဲမှာအလောဘအနစ်နာခံတဲ့သဘောအာဒေါသကုညီဖေးမာတဲ့သဘောငဲ့ညာတဲ့သဘောအမောဟအမှန်တိုင်းမြင်တဲ့သဘောဒီရေတောင်းမြစ်တွေရှင်သန်လာတော့ရှင်အာနန္ဒာရဲ့နှလုံးသားထဲမှာအသီးပွင့်နေရကောင်းလိုက်တာနောက်ဆုံးနိဗ္ဗာန်ချမ်းသာအထိခံစားသွားခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ယနေ့ခေတ်လူတွေကရှင်အာနန္ဒာနဲ့ဆန့်ကျင်ပဲဖြစ်တယ်လေအရာရာမှာနင့်နာမခံဘူးငါကပဲပိုလိုခြင်းနဲ့ဒါမျိုးပေါ့နော်အရာရာမှာဘုန်းကြီးတို့ငဲ့ညာမှုမရှိဘူးကိုယ်ဟာပဲပိုပြီးတော့နေရာကောင်းလိုခြင်းနဲ့တခါတရံကိုယ်ဟာပဲကုညီဖေးမဖို့မလိုဘူးကိုယ်ပေါ်မှာကုညီမဖေးမရင်အပြစ်တွေတင်ညတယ်ဒီလိုအပြစ်တင်တာကောင်းတယ်မကောင်းဘူးဆိုတာအမှန်တိုင်းမမြင်ကြတော့ခုခေတ်မှာလောဘဒေါသမောဟဆိုတဲ့ရေတောင်းမြစ်တွေရှင်သန်တော့ဘုန်းကြီးတို့အစိတ်သီးတွေသီးပြီးတော့သူများလည်းပဲပူလောင်တာပဲအစိတ်သီးကိုစားပြီးတော့သေခြင်းလည်းပဲသေမယ်မသေရင်လည်းပဲစိတ်ထဲမှာတထင့်ထင့်နဲ့ဒုက္ခရောက်မှာကိုကြောက်နေကြရမှာပဲအဲ့တော့ရှင်အာနန္ဒာတို့ရဲ့တန်တန်မှာတော့ကောင်းမြတ်တဲ့ရေတောင်းမြစ်တွေရှင်သန်တော့ခုချိန်ရှင်အာနန္ဒာတို့ဘယ်ရောက်သွားပြီလဲနိဗ္ဗာန်ချမ်းသာကိုခံစားသွားပြီတဲ့လောဘဒေါသမောဟတွေနဲ့ပြည့်နေတဲ့ဘုန်းကြီးတို့ပုထုဇဉ်တွေတော့တန်တရာထဲမှာတဝဲလှယ်လှယ်နဲ့ဒါကြောင့်ဒီလိုရေတောင်းမြစ်ကောင်းတာလေးတွေကိုဘုန်းကြီးကတကူးစေခြင်းလို့ဒီတရားကိုဟောပေးတာပေါ့အဲ့တော့ရှင်အာနန္ဒာပေတဲ့ဆု၄ပါးကိုတောင်းသွားပြီ။နောက်ရှင်အာနန္ဒာကသူလိုချင်တဲ့ဆု၄ပါးကိုဆက်တောင်းတယ်။ဒါကိုဘုန်းကြီးတို့သာသနာတော်မှာခံ၄ပါးလို့နာမည်ကြီးခဲ့ပါဗါတယ်။အဲ့တော့ရှင်အာနန္ဒာခံယူတဲ့ဆု၄ပါးဘာလဲဆိုတော့နံပါတ်၁ကမြတ်စွာဘုရားတဲ့။မြတ်စွာဘုရားကိုဖူးမြင်ခွင့်မရတဲ့တရားဓမ္မတွေရဲ့တပည့်တော်ကိုဆွံကားစေပါရီမြတ်စွာဘုရားနဲ့တူပြင့်ပါလိမ့်မယ်။အဲ့ဒီတော့တပည့်တော်အနေနဲ့လက်ခံရပါလိမ့်မယ်။တပည့်တော်လက်ခံထားတဲ့နေရာတွေကိုမြတ်စွာဘုရားနံပါတ်၁အနေနဲ့လိုက်ပါကြွပေးမယ်ဆိုရင်တဲ့နံပါတ်၂ယဝေကဖရာဘူးတွေကရောက်လာတဲ့အခါယဝေကရောက်လာတဲ့ဖရာဘူးပြိတ္တကိုရောက်ရောက်ချင်းမြတ်စွာဘုရားကိုဖူးတွေ့စေခွင့်ရမယ်ဆိုရင်နံပါတ်၃တပည့်တော်ရဲ့နှလုံးသားထဲမှာဓမ္မနဲ့ဆက်ပြီးတော့တရားနဲ့ဆက်ပြီးတော့ယုံမတန်တရားဖြစ်တဲ့အခါဖြစ်ဖြစ်ချင်းမြတ်စွာဘုရားကိုစီကပ်ခွင့်မေးမြန်းခွင့်ရမယ်ဆိုရင်နံပါတ်၄မြတ်စွာဘုရားတပည့်တော်ရဲ့မျက်ကွယ်မှာဟောခဲ့တဲ့တရားတွေကိုပြန်ပြီးတော့ကြွလာတဲ့အခါတပည့်တော်ကိုပြန်လဲဟောကြားမယ်ဆိုရင်တပည့်တော်မြတ်စွာဘုရားကိုပြုစုလုံကျွေးပါမယ်ပြုစုလုံကျွေးခွင့်ပြုပါဖေဟာတဲ့ဒီစုလေးမျိုးကိုတော့ရှင်အာနန္ဒာကရယူလိုပါတယ်တဲ့ဒီစုလေးမျိုးကိုမြတ်စွာဘုရားကပေးမယ်ဆိုရင်သူ့အနေနဲ့လုံကျွေးကြပါတယ်တဲ့ကဲစုလေးမျိုးကိုအားလုံးလိုက်ဆိုကြည့်လက်ခံကေညာနေရာများမြတ်ဖရာကြွစီခြင်းပါသည်လက်ခံကေညာနေရာများမြတ်ဖရာကြွစီခြင်းပါသည်အဲ့တော့ तू ကလက်ခံထားတဲ့နေရာကိုမြတ်စွာဘုရားအနေနဲ့ချီးမြှောက်တော့ပြင်ကြွပေးစီခြင်းပါတယ်တဲ့နံပါတ်1လိုက်စို့ရဝေးလာပြန်ဖူးမြင်ရန်အမှန်ခွင့်ပြုစီခြင်းသည်ရဝေးလာပြန်ဖူးမြင်ရန်အမှန်ခွင့်ပြုစေခြင်းသည်အဲ့တော့ရဝေးကလာတဲ့တိုင်းတစ်ပါးကလာတဲ့ဖျားဘူးတွေကိုတဲ့ရောက်ရောက်ချင်းအဲ့ဒီပြိတ္တကိုမြတ်စွာဘုရားကိုဖူးတွေ့စေခွင့်ရစေခြင်းပါတယ်တဲ့ဒါကိုခွင့်ပြုမယ်ဆိုရင်ဒါသူ့အတွက်မပါဘူးเนา ကဲနံပါတ်3လိုက်ဆိုယုံမာဖြစ်စထိုခဏမုတ်ချမေခွင့်ရလိုသည်ယုံမာဖြစ်စထိုခဏမုတ်ချမေခွင့်ရလိုသည်တရားတော်နဲ့ဆက်ပြီးတော့သူ့မှာတန်တရားများဖြစ်လို့ရှိရင်ဖြစ်ရင်ဖြစ်ချင်းမြတ်စွာဘုရားကစီကပ်ခွင့်မေးမြန်းခွင့်ပေးပါတဲ့ဒီလိုပေးလို့ရှိရင်လှုပ်ကြွေးချင်ပါတယ်တဲ့ကဲနံပါတ်၄လိုက်ဆိုမြက်ွယ်ဟောညာတရားများမမားပြန်ဟောစေခြင်းသည်မြက်ွယ်ဟောညာတရားများမမားပြန်ဟောစေခြင်းသည်တပည့်တော်ရဲ့မျက်ကွယ်မှာဟောခဲ့တဲ့တရားတွေရှိပါတယ်တဲ့အဲ့ဒီတရားတော်တွေကိုတပည့်တော်ထံပြန်ရောက်လို့ရှိရင်တပည့်တော်ကိုသီးသန့်တရားပြန်ဟောပေးပါတဲ့ဒီလိုဟောလို့ရှိရင်တပည့်တော်အနေနဲ့ပြုစုလုပ်ကျွေးခြင်းပါတဲ့ပြုစုလုပ်ကျွေးခွင့်ပြုပါဖျားလို့ရှင်အာနန္ဒာကလျှောက်တယ်ကဲဆက်ဆိုတဏှာငဲ့ညာခွင့်ပြုပါမှန်စွာလုပ်ကျွေးလိုပါသည်တဏှာငဲ့ညာခွင့်ပြုပါမှန်စွာလှုပ်ကြွေးလိုပါသည်ခံစုလေးတန်ရှင်အာနန်ခွင့်ပန်တောင်းခဲ့သည်ခံစုလေးတန်ရှင်အာနန်ခွင့်ပန်တောင်းခဲ့သည်ကဲဒီလေးမျိုးကိုရှင်အာနန္ဒကသူ့ကိုပေးသနာတော်မူပါတဲ့အဲ့တော့မြတ်စွာဘုရားကအာနန္ဒာတဲ့ဒီလိုခံစုလေးမျိုးကိုတောင်းတဲ့နေရာမှာသင်ကဘလို့အကျိုးအာနိသင်တွေကိုမြင်လို့လေလို့မြတ်စွာဘုရားကမေးတော့မြတ်စွာဘုရားတဲ့တချို့သောပုဂ္ဂိုလ်တွေကမြတ်စွာဘုရားနဲ့တွေ့ခွင့်မရကြပါဘူးအဲ့တော့တပည့်တော်ထံလာပြီးတော့မြတ်စွာဘုရားနဲ့အတူမနက်ဖြန်ဆုံဖုံပေးကြွပါလို့တပည့်တော်ကိုလျှောက်ထားကြပါလိမ့်မယ်ဒီကမှာမြတ်စွာဘုရားကတပည့်တော်လက်ခံထားတဲ့နေရာကိုမလိုက်ဘူးလို့ဆိုလို့ရှိရင်နောက်တစ်ချက်ကရဝေရလာတဲ့ဖရာဘူးတွေဟာပင်မကြီးစွာနဲ့အဝေးကနေလာကြရတာဒီပရိသတ်တွေကိုမြတ်စွာဘုရားထံချက်ချင်းဖူးမြင့်စေခွင့်မရဘူးလို့ဆိုလို့ရှိရင်တပည့်တော်နှလုံးသားမှာဖြစ်နေတဲ့ယုံမတန်တရားတွေကိုချက်ချင်းမြတ်စွာဘုရားထံစီးကပ်ခွင့်မေးမြန်းခွင့်မရဘူးဆိုရင်တပည့်တော်ပြောစရာခံရတာရှိပါတယ်မြတ်စွာဘုရားတဲ့မြတ်စွာဘုရားကလည်းပြောကြပါလိမ့်မယ်တပည့်တော်ကလည်းအပြစ်ပြောကြပါလိမ့်မယ်ဘယ်လိုလဲဆိုတော့အာနန္ဒာကမြတ်စွာဘုရားကိုဘာဖြစ်လို့များလှုပ်ကျွေးနေရတာလဲမြတ်စွာဘုရားကလည်းပဲရှင်အာနန္ဒာအပေါ်မှာဒီအခွင့်အရေးလေးဒီချင်းမြောက်မှုလေးကိုမပြုဘူးလားဆိုပြီးတော့မြတ်စွာဘုရားကလည်းကဲ့ရဲ့ပြစ်တင်ကြပါလိမ့်မယ်တပည့်တော်ကလည်းကဲ့ရဲ့ပြစ်တင်ကြပါလိမ့်မယ်အဲ့တော့ရှင်အာနန္ဒာဘာဖြစ်လို့များမြတ်စွာဘုရားကိုလှုပ်ကျွေးနေတာလဲဘာအကျိုးမြတ်များရလို့လဲမြတ်စွာဘုရားကလည်းပဲရဝေရဖရာဘူးတွေကိုချက်ချင်းဖူးတွေးခွင့်ဒါလောက်ကလေးတောင်မပေးနိုင်ဘူးလားရှင်အာနန္ဒာလက်ခံထားတဲ့နေရာတွေကိုမြတ်စွာဘုရားကဒါလောက်ကလေးတီးခံပြီးတော့တောင်မကြွနိုင်ဘူးလားအရှင်အာနန္ဒာယုံမတန်တရားဖြစ်လို့ရှင်ချက်ချင်းမေးမြန်းခွင့်ဒါလေးတောင်မြတ်စွာဘုရားကခွင့်မပြုနိုင်ဘူးလားဆိုပြီးတော့မြတ်စွာဘုရားကိုအပြစ်တင်ကြပါလိမ့်မယ်သူ့ဘော်မှာလည်းပဲအပြစ်တင်ကြပါလိမ့်မယ်တဲ့ဘုန်းကြီးတို့အပြစ်တင်လို့ရှိရင်ပြစ်တင်တဲ့ယဟန်တွေလူတွေမှာအသိပြီးတော့မြတ်စွာဘုရားဘော်အပြစ်တင်ရင်လည်းပဲပြစ်တရားကြီးကုန်မယ်အကုသိုလ်တွေဖြစ်ကုန်မယ်သူ့ဘော်မှာလည်းပဲပြစ်တင်ကြလိမ့်မယ်တဲ့ဒီတော့မြတ်စွာဘုရားဘော်မှာအပြစ်မြင်ရင်သူ့ဘော်မှာအပြစ်မြင်ရင်အာလုံးသောယဟန်ရှင်လူတွေမှာအကုသိုလ်တွေများပြီးတော့အပယ်လေးပါးတိရောက်သွားနိုင်ပါတယ်။ဒါကြောင့်မြတ်စွာဘုရားတဲ့ဒီအကျိုးကိုမျှော်ကိုးပြီးတော့တပည့်တော်အနေနဲ့တပည့်တော်လက်ခံထားတဲ့နေရာကိုမြတ်စွာဘုရားကြွစီခြင်းပါတယ်။ယဝေးရလာတဲ့ဖရာဖူးတွေလည်းပဲဖရာဖူးရှင်နဲ့ဆန္ဒပြေပြောက်သွားအောင်ရောက်လာတဲ့ခဏမှာမြတ်စွာဘုရားကိုဖူးတွင့်စေခွင့်ရစီခြင်းပါတယ်။တပည့်တော်နှလုံးသားထဲမှာတရားနဲ့ဆက်ပြီးတန်တရားဖြစ်လို့ရှင်တဲ့ချက်ချင်းမေးမြန်းခွင့်လျှောက်ထားခွင့်ရကျင်တာပါဖရာတဲ့။နောက်ဆုံးချက်ကပါလဲဆိုတော့တချို့ပုဂ္ဂိုလ်ကြီးယဟန်တွေကတပည့်တော်ထံလာပြီးတော့မေးကြပါလိမ့်မယ်။ငါရှင်အာနန္ဒာဒီဂါထာကိုမြတ်စွာဘုရားဘယ်မှာဟောကြားခဲ့တလဲ။ဒီသုတ်တန်ဒီဇတ်တော်ကိုဘယ်နေရာမှာဟောကြားခဲ့တလဲလို့မေးလို့ရှင်တပည့်တော်တကယ်လို့မြတ်စွာဘုရားကတပည့်တော်ရဲ့ကွယ်ရာရက်မှာတရားဟောခဲ့တာကိုတပည့်တော်ကပြန်ပြီးတော့မဟောဘူးဆိုရင်တပည့်တော်ပြည့်စုံအောင်မဖြေနိုင်လပါဘူးဖျားတဲ့။ဒီလိုမဖြေနိုင်တဲ့အခါမှာလည်းပဲအပြစ်တင်စရာတွေဖြစ်လာပါလိမ့်မယ်။ဘယ်လိုလဲဆိုတော့ငါရှင်အာနန္ဒာတင်းကဒါလောက်ကလေးတောင်မသိဘူးလားငါရှင်ဟာမြတ်စွာဘုရားနောက်ကနေပြီးတော့အရေးပံမှာမကွဲခွာဘဲနဲ့ညှင့်ရှည်လာများဘာဖြစ်လို့များပြုစုလုပ်ကြည့်ဖို့လိုက်နေရသေးတယ်လေဒါလောက်ကလေးတောင်မသိဘူးလားဆိုပြီးတော့ တပည့်တော်ကဘယ်နေရာမှာဟောတာပါဒီဇက်ကိုဘယ်နေရာမှာဟောတာပါပြန်ပြီးတော့ပြည့်စုံအောင်မဖြေနိုင်လို့ရှိရင်အပြစ်တင်ကြပါလိမ့်မယ်တဲ့ဒါကြောင့်တပည့်တော်အနေနဲ့မြတ်စွာဘုရားကတပည့်တော်ရဲ့ क्वे ရာမှာဟောခဲ့တဲ့တရားတွေကိုပြန်ကြွလာတဲ့အချိန်မှာတပည့်တော်ကိုပြန်ဟောစေခြင်းပါတယ်ဆိုတာဒီအကြောင်းကြောင့်မှာမြတ်စွာဘုရားဆိုလျှောက်တော့မြတ်စွာဘုရားကအားလုံးစုရှင်းမျိုးလုံးကိုလက်ခံလိုက်ပါတယ်အဲ့ဒီနေရာစပြီးတော့မြတ်စွာဘုရားတတ်တော်56နှစ်အရွယ်ကစပြီးတော့တတ်တော်80ထိ25နှစ်လုံးရှင်အာနန္ဒာမြတ်စွာဘုရားကိုပြုစုလုံကျွေးသွားခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ဒီနေရာမှာစဉ်းစားရမယ့်ချက်ရှင်အာနန္ဒာရဲ့စိတ်တက်လေးနော်စောစောကပြောခဲ့တဲ့အနစ်နာခံလို့တဲ့အလောဘရေတောက်မြစ်ရှင်အာနန္ဒာရဲ့နှလုံးသားထဲမှာရှင်သန်နေတယ်နောက်ပြီးတော့အချင်းချင်းငဲ့ညာတဲ့သဘောပဝန်ကျင်ကိုအကုသိုလ်မဖြစ်စေခြင်းတဲ့သဘောပဝန်ကျင်ကိုဒုက္ခမရောက်စေခြင်းတဲ့သဘောငဲ့ညာမှုကုညီမှုသဘောအရောဒရေတောက်မြစ်လေးတွေရှင်အာနန္ဒာရဲ့နှလုံးသားထဲမှာသိပြီးတော့ရှင်သန်နေပါတယ်အဲ့တော့ဘလို့ဆိုရင်မှန်တယ်ဘလို့ဆိုရင်မကောင်းဘူးစသဖြင့်အလုံးဘလို့လျှောက်ထားလို့ဘလို့ကျင့်သုံးရင်သူများဒီအကုသိုလ်ကင်းမယ်ဘလို့ကျင့်သုံးရင်အကုသိုလ်ဖြစ်လိမ့်မယ်ဒီလိုယထာဘူတကြကြမြင်မှုဆိုတဲ့အမောဟရေတောင်းမြစ်တွေရှင်အာနန္ဒာရဲ့နှလုံးသားထဲမှာရှင်သန်နေတယ်တဲ့အဲ့တော့ဒီစိတ်တက်လေးတွေကိုကိုယ့်ရဲ့နှလုံးသားထဲမှာမိမိတို့ကမိတ္တူကူးပြီးတော့ယူကြရမယ်အဲ့တော့ရှင်အာနန္ဒာတို့လိုစိတ်တက်ပိုင်ရှင်တွေကခုချိန်မှာနိဗ္ဗာန်ချမ်းသာကိုခံစားသွားကြပြီတဲ့လောဘတရားတွေအရာရာကိုကလိုချင်တာနင့်နာမခံချင်တာအရာရာမှာကိုကပဲအသားစီးလိုချင်တာသူများကိုနှိမ်ချချင်တာလောဘရေတောင်းမြစ်ဒေါသရေတောင်းမြစ်အမှန်တိုင်းမသိတာအမောဟရေတောင်းမြစ်ဒီလောဘဒေါသမောဟရေတောင်းမြစ်တွေရှင်သန်နေတဲ့ပုထုဇဉ်တွေကတော့ခုချိန်ထိတန်ត្រာထဲမှာအိုနာတိဒုက္ခပေးတွေနဲ့လောကရန်ဒုက္ခတွေနဲ့ရှင်သန်နေတာဒီရေတောင်းမြစ်တွေရှင်သန်နေလို့ဆိုတာဘုန်းကြီးဒါလေးကိုသိစေချင်တာအဲ့တော့ရှင်အာနန္ဒာစိတ်တဲ့ဘလောက်မြင့်တယ်လဲဆိုတာဘုန်းကြီးတို့ပြောပြအောင်မယ်။ရှင်အာနန္ဒာဘုန်းကြီးတို့သာသနာတော်မှာဣတိတဲ့ဘွဲ့၅ဘွဲ့ကိုရခဲ့ပါတယ်။ဂုံတု၅ခုပေါ့နော်။ဒီဂုံတု၅ခုကမြတ်စွာဘုရားကိုတော်တိုင်ရှင်အာနန္ဒာကိုချီးမြှောက်တော်မူခဲ့တာ။နံပါတ်၁ကဘာလဲဆိုတော့ဣတရကံဘိကဝေမမတာဝကနံဘိက္ခုနံဘောဓုတာနံယရိတံအာနန္ဒောဘိကဝေယံနုမမငါဘုရားဤတာဝကနံတပိပိကုံသောဘိက္ခုနံယံတုဘိက္ခုနံသာဝကနံတပိပိကုံသောဘောဓုတာနံမြာစွာသောပရိယတိဓမ္မသုတရှိကြပေကုံသောဘောဓုတာနံတရားဗန္နာစုအနေအဖြင့်မြာစွာကြာနာသင်္မပြီသောသုံးပြပိတကပရိယတရားရှိကြကုံသောဘိက္ခုနံယံတို့တွင်ယရိတံယောယံအာနန္ဒောအချင်းအာနန္ဒာတိအတ္ထိရှိပါပေ၏ဧတံဧသောဤအာနန္ဒာတိအကံအကောမျက်ဆုံးသာဆုံးဖြစ်ပါပေ၏ဤတည်းသို့ဘဂဝါသုံးလောကဒုတာရှင်တို့မြတ်ဗျာသည်အဝစာကောင်းစွာမသွေမိန်ကြားတော်မူခဲ့ပါပေတည်းအဲ့တော့ရှင်အာနန္ဒာမာနကြီးမယ်ဆိုရင်ဘုန်းကြီးတို့လည်းအများကြီးကြီးလို့ရတယ်နော်သိပြီတော့သူတော်ကောင်းတက်ခံနေကောင်းတဲ့ရေတောင်းမြစ်ဒီပါလာတဲ့အတွက်အတီဒီအပွင့်ဒီဘုန်းကြီးတို့လူသားကောင်းချိုးပြုတဲ့တစ်ပင်ဟာရေတောင်းမြစ်ရှင်သန်ရင်ရှင်သန်တဲ့လောက်လူသားတွေတဲ့အရင်နဲ့လဲကျိုးပြုနိုင်တယ်အသီးနဲ့လဲကျိုးပြုနိုင်တယ်အပွင့်နဲ့လဲကျိုးပြုနိုင်တယ်အစိမ့်ပင်တွေဟာရေတောင်းမြစ်ရှင်သန်ရင်ရှင်သန်တဲ့လောက်လူသားအလုံးကိုဒုက္ခပေးနိုင်တယ်တဲ့ခုရှင်အာနန္ဒာရဲ့နှလုံးသားထဲမှာရေတောင်းမြစ်တွေကကောင်းခဲ့တော့အလုံးကိုကိုယ်တိုင်လည်းပဲနိဗ္ဗာန်ချမ်းသာကိုခံစားသွားတယ်ပဝန်ကျင်ကိုလည်းပဲဒုက္ခမပေးဘူးကုသိုလ်တွေဖြစ်အောင်လုပ်သွားတယ်အများကောင်းချိုးသာသနာကောင်းချိုးကိုဆောင်ရွက်သွားနိုင်တယ်ပေါ့အဲ့တော့တကယ်လို့မာနကြီးမယ်ဆိုရင်ရှင်အာနန္ဒာတို့ကစိတ်ကြီးဝင်စရာကောင်းတယ်။ဘောဓုတ္တရှိတဲ့ထဲမှာတဲ့အာနန္ဒာအသာဆုံးပါတဲ့မြတ်စွာဘုရားကမိန့်ကြားခဲ့တယ်ပေါ့။အဲ့တော့မြတ်စွာဘုရားရဲ့တပည့်တွေထဲမှာဘုန်းကြီးတို့ပိဋကတ်သုံးပုံနိကေ၅ရဲ့ဓမ္မခန္ဓာပေါင်း 14,000 ဆိုတာရှင်အာနန္ဒာတပါးတည်းပဲအပြည့်စုံရရှိတော်မူပါတယ်။မြတ်စွာဘုရားထံကဓမ္မခန္ဓာပေါင်း 12,000 တင်ယူခဲ့တယ်ရှင်သာရိပုတ္တဆတဲ့ယဟန်တော်လေးထံကဓမ္မခန္ဓာပေါင်း 2,000 တင်ယူခဲ့တယ်။အဲ့တော့ပိဋကတ်သုံးပုံဓမ္မခန္ဓာပေါင်း 14,000 ဆိုတာအရှင်အာနန္ဒာရဲ့နှလုံးသားထဲမှာပြည့်ဝနေခဲ့တယ်။အဲ့တော့ရှင်အာနန္ဒာကဘာကြီးရွယ်ချက်နဲ့တင်ယူတာလဲဆိုတော့တရားပန္တာဇိုးအနေနဲ့တင်တာတဲ့နိဗ္ဗာန်ရောက်ဖို့မဟုတ်ဘူး။ရှင်အာနန္ဒာဒီဘဝမှာနိဗ္ဗာန်မျက်မှောက်ပြုမဲ့ပါရမီရှင်ဆိုတာမြတ်စွာဘုရားကမိန့်ကြားခဲ့တယ်။အဲ့တော့ရှင်အာနန္ဒာစာပေတင်တာလက်လာဘလိုခြင်းလို့မဟုတ်ဘူး။နာမည်ကြီးခြင်းလို့မဟုတ်ဘူး။အပူဇော်ခံခြင်းလို့မဟုတ်ဘူး။ဒီတန်မြတ်စွာဘုရားရဲ့ဓမ္မခန္ဓာတရားတွေပျောက်ပြတ်မှာစိုးလို့တဲ့တင်ယူခဲ့တာဘုန်းကြီးတို့တရားဗန္ဓာစိုးဆိုတာရှင်ဘီရင်ရဲ့ဗန္ဓာကိုထိမ့်တဲ့ပုဂ္ဂိုလ်တယောက်ဟာဒီဗန္ဓာတွေကိုကိုယ်တိုင်သုံးဖို့မဟုတ်ဘူးတန်ရည်ပြည်ပေါ်လာရင်သုံးဖို့အများပြည်သူအကျိုးအတွက်နန်းတော်အတွက်အသုံးပြုဖို့သူတို့စောင့်ရှောက်နေရတာ အရှင်အနန္ဒစာပေဒီပိဋကတ်သုံးပုံကိုသင်ယူခဲ့တယ်ဆိုတာလည်းပဲဒီတရားတွေပျောက်ပြက်မှာစိုးလို့အဲ့တော့ပထမတန်ခိုင်နာဘွဲမှာရှင်အနန္ဒာတို့ပါဝင်တဲ့အတွက်ယနေ့ဒီသာသနာတော်ကြီးရှေ့သွားတယ်တဲ့တန်ခိုင်နာတင်ခဲ့ကြတယ်ယနေ့တက္ကရာကမတွေတရားနာယူခွင့်ရတယ်တရားရှုမှတ်ခွင့်ရတယ်ကုသိုလ်အကုသိုလ်ခွဲခြားသိခွင့်ရတယ်ရှင်အနန္ဒာရဲ့ကျေးဇူးတွေအရှင်အနန္ဒာကဘုန်းကြီးတို့သစ်ပင်ဟာအသီးသီးတဲ့အခါသူစားသုံးဖို့မဟုတ်ဘူးအာလုံတတ္တဝါတွေလူသားတွေကောင်းကျိုးပြုဖို့စားသုံးဖို့အတွက်သစ်ပင်ဟာအသီးသီးပေးရတာမြစ်တရားဘုန်းကြီးတို့ရေကိုသူတောက်ဖို့အတွက်မဟုတ်ဘူးအာလုံသောတတ္တဝါတွေအကျိုးရှိဖို့အတွက်မြစ်ရေဟာစီစဉ်ပေးရတာနွားမဟာလည်းပဲနို့ရေကိုသူပေးတဲ့အခါမှာသူ့အတွက်မဟုတ်ဘူးအာလုံတတ္တဝါတွေအာဟာရဖြစ်ဖို့ပေးရတယ်လို့ပဲရှင်အနန္ဒာစာပေသင်ခဲ့တာအာလုံသာသနာတော်ကြီးရှေဖို့တဂရကမတွေအတိညာန်ပွားဖို့သာသနာတော်မိပြီးတော့မဖို့နိဗ္ဗာန်ရဖို့အပေတကားတွေပိတ်ဖို့နိဗ္ဗာန်ချမ်းသာခံစားဖို့အများကျွတ်တွေသင်ခဲ့တာတဲ့အရှင်အနန္ဒာရဲ့စိတ်တက်ဘလောက်ကောင်းလိုက်တယ်လေဘုန်းကြီးတို့ခုခေတ်မှာဆိုလို့ရှိရင်စာသင်နေကြတာကိုယ့်အတွက်သင်နေကြတာပဲဒီလိုစာသင်ရင်းနဲ့နိဗ္ဗာန်တိမျက်မှောက်ပြုမှာကိုကျိုးတွေကြီးပဲသာမူပဲအောင်လို့ရှိရင်ပူဇော်ခံရသေးတယ်ဒါတောင်မှခုခေတ်မှာစာမသင်ခြင်းကြတော့အရှင်အနန္ဒာတို့ကတော့ကိုကျိုးအတွက်လုပ်ခဲ့တာမဟုတ်ဘူးတဲ့တိတ်ကြည်ညိုစရာကောင်းတယ်ရှင်အနန္ဒာတို့ရဲ့စိတ်တက်ပေါ့ဒါကဘောဓုတ္တရာမှာအမျက်ဆုံးပုဂ္ဂိုလ်တဲ့နောက်ဒုတိယဘာလဲဆိုတော့တတိမန္တာနံလွန်ခဲ့သောတတိရှိကြပေကုန်သောတတိမန္တာနံမြတ်စွာဘုရားတရားတော်ကိုမမေ့ပြောင်းအောင်မှတ်သားထားနိုင်သောတတိရှိကြပေကုန်သောဘိက္ခုနံယံတို့တွင်တဲ့အဲ့တော့တတိရှိတဲ့အထဲမှာလည်းပဲရှင်အနန္ဒာအမျက်ဆုံးပါတဲ့ဘုန်းကြီးတို့ယဟန္တာချင်းအတူတူပဲထားတော့တချို့ယဟန္တာတွေကလည်းပဲဒီတုတ်တန်ကိုနားတယ်အရှင်အနန္ဒာလည်းနားတယ်ဒါပေမဲ့ရှင်အနန္ဒာကသူ့ရဲ့ဘဝတစ်လျှောက်လုံးမှာမမေ့အောင်တတိရှိတဲ့အထဲမှာတော့အသာဆုံးနဲ့တချို့ယဟန္တာတွေကတော့သင်ယူပြီးတဲ့အခါနောက်တစ်နှစ်ကြာရင်မေ့ခြင်းမေ့သွားမှာပေါ့ဘုန်းကြီးတို့ကျောင်းသားနှစ်ယောက်တောင်မှ10တန်းကျောင်းသားနှစ်ယောက်ကြည့်လိုက်ပေါ့အတူတူသင်တယ်အတူတူစာရီးရနေတယ်တိုင်းမဲ့တယောက်သောကျောင်းသားကတလားနှစ်လားကြာရင်မေ့သွားတယ်။တယောက်သောကျောင်းသားက10နှစ်ကြာရင်တောင်မှမေ့ခြင်းမှမေ့တာအဲ့ဒါတတိကောင်းလို့ပေါ့။အရှင်အာနန္ဒာလည်းဒီတိုင်းမဲ့မြတ်စွာဘုရားရဲ့တရားတော်တွေကိုသင်ယူတဲ့နေရာမှတ်သားတဲ့နေရာမှာတတိတရားသိကောင်းတယ်တဲ့။အာလုံမြတ်စွာဘုရားဟောတဲ့တရားတွေကိုဣတိမယွေးပေါ့နော်။အာလုံပုပ္ပအခရာတွေကိုမှတ်သားနိုင်တဲ့တတိရှိပါတယ်တဲ့။ကဲဘလောက်မာနာကြီးခြင်းစရာကောင်းလဲ။ခုခေတ်မှာဘွဲဒီဂရီလေးတွေရတာနဲ့မြောက်ကြမြောက်ကြနဲ့ဖြစ်နေတယ်ရှင်အနန္ဒာတို့ရဲ့စိတ်ထားဟာတလောက်ကြီးဂုံတရင်ကြီးကြီးမားနေပြီမဲ့သိပြီးတော့ညှိုးစရာကောင်းကြီးညိုစရာကောင်းတဲ့စိတ်ထားပိုင်ရှင်ပါတဲ့ဒါလေးတွေကိုဘုန်းကြီးအတူယူကိုပြောပြတာဒါကဣတရက်ဘွဲဒုတိယဘွဲပေါ့တတိယဘွဲကဘာလဲဆိုတော့ဂတိမန္တာနံနဲ့ဂတိမန္တာနံလွန်ခဲ့သောဉာဏ်ပညာရှိကုန်သောဂတိမန္တာနံမြတ်စွာဘုရားဟောတော်မူအပ်သည့်အတိုင်းအလုံးစုံသောပုဒ်တို့ကိုသိနိုင်သောလွန်ခဲ့သောဉာဏ်ပညာမှတ်ဉာဏ်ရှိကြကုန်သောတဲ့ရှင်အာနန္ဒာမှတ်ဉာဏ်လည်းသိကောင်းတာပဲတဲ့ဘလောက်ထိမှတ်ဉာဏ်ကောင်းလဲဆိုတော့ဘုန်းကြီးတို့စာပေမှာမှတ်တမ်းတင်ထားတာရှိတယ်အရှင်အာနန္ဒာဥပမာဖြင့်မတ်တက်ရက်နေတယ်ဆိုကြပါစို့အဲ့မတ်တက်ရက်နေတဲ့အချိန်မှာခြေတော့မရွှေ့ခင်အတွင်းမှာတဲ့သူရက်နိုင်တယ်လို့မတ်တက်ရက်နေတယ်ခြေတော့ဟိုနန်းဒီနန်းမရွှေ့ဘူးတရက်တခါတည်းနဲ့တစ်စက်တည်းရက်နေတယ်ပေါ့အဲ့ဒီမတ်တက်တခါရက်တဲ့အတွင်းမှာတဲ့ခြေတော့မရွှေ့ပဲနဲ့ဘုန်းကြီးတို့အက္ခရာ30နဲ့နှလုံးလောက်ပါတဲ့ဂါထာတဂါထာလို့ခေါ်တယ်အဲ့တော့တဂါထာကိုအက္ခရာ32လုံးပါတယ်ပေါ့အဲ့ဒီလိုဂါထာပေါင်း 15,000 လောက်ကိုခြေတော့နေရာမရွှေ့ပဲနဲ့တခါတဲ့မတ်တက်ရက်ပြီးတော့သင်နိုင်ပါတယ်တဲ့အဲ့လောက်ထိမှတ်ဉာဏ်ကောင်းတယ်တဲ့နောက်ပြီးတော့မှတ်ဉာဏ်ကဘုန်းကြီးတို့တရားနာတယ်ဆိုရင်တချို့ဟာအတိတ်ပဲလေးပဲသိတယ်လုံးစီပစီမပြောတတ်ဘူးအရှင်အာနန္ဒာကတော့မှတ်လည်းပဲမှတ်မိတယ်လုံးစီပစီလည်းပဲပြန်ပြီးတော့ပြောနိုင်ပါတယ်တဲ့ဒီလောက်ထိမှတ်ဉာဏ်ကောင်းတယ်တချို့ယဟန်တွေကအကြောင်းအရာတော့သိတယ်မြတ်စွာဘုရားဟောတဲ့အတိုင်းလုံးစီပစီတူအောင်မပြောနိုင်ဘူးအရှင်အာနန္ဒာကသဘောတိတ်ပဲလည်းပဲသိတယ်နောက်ပြီးတော့မြတ်စွာဘုရားဟောတဲ့အတိုင်းပုပ္ပတ်အခရာတွေကိုလည်းတလုံးမကျန်မှတ်မိတယ်တဲ့ဒီလောက်ထိမှတ်ဉာဏ်ကောင်းခဲ့တဲ့အရှင်အာနန္ဒာပါဒီနေရာမှာလည်းပဲဣတိတ္ထဘွေရခဲ့ပါတယ်နောက်စတုထဘာလဲဆိုတော့ဒိဋ္ဌိမန္တတဲ့ဝိရိယကြီးမားတဲ့အထက်မှာလည်းအသာဆုံးတဲ့အဲ့တော့ဘယ်လိုလဲဆိုတော့ဒီဒီမန္တာနံလွန်ကဲသောဝိရိယရှိကြကုန်သောဒီဒီမန္တာနံမြတ်စွာဘုရားတရားကိုသင်ယူခြင်းရွတ်အံ့ခြင်းမှတ်သားဆောင်ရွက်ထားခြင်းမြတ်စွာဘုရားဝေကြည်ဝင်ငယ်ပြုစုခြင်းတို့၌လွန်ကဲသောဝိရိယရှိကြကုန်သောတဲ့ရှင်အာနန္ဒာရဲ့ဝိရိယမှန်းကြည့်လိုက်နော်အရှင်အာနန္ဒာမြတ်စွာဘုရားပုံမှာဥပဒ္ဒကနံမြတ်စွာဘုရားလှုပ်ကြွေးပြုစုကုန်သောတဲ့နံပါတ်5အနေနဲ့လည်းပဲပြုစုလှုပ်ကြွေးတဲ့ယဟန်တွေထဲမှာရှင်အာနန္ဒာအသာဆုံးတဲ့အရှင်အာနန္ဒာဘလို့ပြုစုတယ်လဲဆိုတော့ကလေးလိုပြုစုတာတက်ကားဖြင့်တော့အရှင်အာနန္ဒာမြတ်စွာဘုရားနဲ့ရွယ်တူပဲဖွားဘက်တော်ပဲ မြတ်စွာဘုရားက56နှစ်ရောက်ပြီဆိုတော့ရှင်အာနန္ဒလည်း56နှစ်ရောက်ပြီပဲဒါမှမဟုတ်မြတ်စွာဘုရားကိုမျက်နှာတည်းရေကတားစသည်ဖြင့်လှုပ်ပေးတယ်တပူတွေဘာတွေကတ်တယ်ကိုရင်လေးလိုပဲပြုစုလှုပ်ကြွေးခဲ့ပါတယ်နောက်ပြီးတော့ဘာလဲဆိုတော့မြတ်စွာဘုရားအတွက်တပည့်စီလည်းပေးတယ်မြတ်စွာဘုရားရေချိုးတော်မူတဲ့အခါကြည်တွန်ပေးတယ်မြတ်စွာဘုရားကိုနှိမ့်နယ်ပြီးတော့ပေးတယ်တဲ့ဝေယဝစ္စကိုကိုရင်လေးတစ်ပါးလိုဆောင်ရွက်ခဲ့တယ်နော်နောက်တကညအဲ့ချိန်ကြတော့ဘယ်လိုလဲဆိုတော့မြတ်စွာဘုရားတရင်သုံးတဲ့ကန္နာကုတီတိုက်ကို6ချိန်စီမီးကိုကင်ပြီးတော့လှဲ့တယ်တဲ့ရှင်အာနန္ဒရဲ့ဝီရိယနော်ဒါကြောင့်ဝီရိယကြီးမာတာတဲ့မှာဣတရေရခဲ့တာပါအဲ့တော့ဘယ်လိုလဲဆိုတော့စီမီးကိုကင်ပြီးတော့ကြောင်းကို6ဘတ်ပတ်တယ်မြတ်စွာဘုရားမြန်ခေါ်တော်မူလိုက်လို့ရှိရင်ငါမြန်အိတ်ငိုက်နေလို့ရှိရင်တော့မြတ်စွာဘုရားခေါ်တာမတိပဲနေလိမ့်မယ်ဆိုပြီးတော့မြတ်စွာဘုရားခေါ်တော်မူသလားသိအောင်လို့မအိဖဲနဲ့တညတညကိုမြတ်စွာဘုရားတရင်သုံးတဲ့ကြောင်းကိုစီမီးတိုင်ကိုကင်ပြီးတော့ကိုဘတ်ပတ်တယ်တဲ့မြတ်စွာဘုရားဒီချိန်မှာငါဘာလုပ်ပေးရမလဲမြတ်စွာဘုရားဒီချိန်မှာဘာလိုအပ်နေတယ်လဲဆိုပြီးတော့ကိုယ်စိတ်ကိုဘေးချပြီးတော့မြတ်စွာဘုရားရဲ့စိတ်နဲ့နေခဲ့ပါတယ်တဲ့ဒါဘုန်းကြီးတို့မိဘဆရာသမားကိုပြုစုလှုပ်ကြွေးတဲ့ပုံကိုယ်တွေဒါလေးတွေကတတိထားသင့်တယ်ငါတို့ရဲ့မိဘဘာများလိုအပ်နေတယ်လဲငါတို့ဘာများဖြည့်ဆည်းပေးနိုင်မလဲဒါမျိုးလေးတွေရှင်အာနန္ဒရဲ့စိတ်တက်ပေါ့အဲ့တော့မြတ်စွာဘုရားကိုဒီလိုပြုစုနေတဲ့ထဲကနေပြီးတော့ရှင်အာနန္ဒာဘာတွေလုပ်သေးတယ်လဲမြတ်စွာဘုရားထံကစာတွေသင်ယူတယ်ရှင်အသာရိပုတ္တဆတဲ့ယဟန်ဒီထံကဓမ္မခန္ဓာ2000လောက်သင်ယူတယ်နောက်ပြီးတော့သင်ထားတဲ့စာတွေကိုမမေ့အောင်ပြန်ဆိုတယ်နောက်ပြီးတော့မမေ့အောင်မှတ်သားဆောင်ရွက်တဲ့စဉ်းစားဆင်ခြင်တဲ့ကဲရှင်အာနန္ဒာရဲ့ဝီရိယဘလောက်ကြီးတယ်လဲဘုန်းကြီးတို့ဆိုရင်ဝေယဝစ္စလုပ်ပြီဆိုရင်စာမတင်ရင်တော့ပါဘူးစာတင်စာချလုပ်ရင်လည်းဝေယဝစ္စမလုပ်နိုင်တော့ပါဘူးဆိုပြီးတော့ဝီရိယတွေနည်းလိုက်တာတချို့ဆိုရင်စီပွားရေးလုံနေလို့ရှိရင်မိဘတောင်းဝန်လင်းဟင်းတယ်မိဘကိုလှုပ်ကြွေးရင်စီပွားရေးတောင်းဝန်တွေလင်းဟင်းတယ်ရှင်အာနန္ဒာကတော့မြတ်စွာဘုရားကိုဒီလောက်ကြီးပြုစုလှုပ်ကြွေးတာတောင်မှစာသင်တယ်မမေ့အောင်စာပြန်တယ်မှတ်သားဆောင်ရွက်တယ်လေ့လာတယ်ဒါကြောင့်မြတ်စွာဘုရားကဝီရိယကြီးမားတဲ့အထဲမှာတော့အာနန္ဒာအသာဆုံးပါဆိုပြီးတော့နံပါတ်၄ဧတရက်ကိုပေးခဲ့ပါတယ်နောက်ဥပထက်ကပြုစုလှုပ်ကြွေးတဲ့အထဲမှာလည်းရှင်အာနန္ဒာကမြတ်စွာဘုရားရဲ့စိတ်အလိုကြပြုစုနိုင်တဲ့ပုံကိုယ်ထဲမှာအသာဆုံးပါဆိုပြီးမြတ်စွာဘုရားကဣတိတဲ့၅ဖွဲ့ပေးခဲ့ပါတယ်အဲ့တော့ဒီလိုဣတိတဲ့၅ဖွဲ့ရခဲ့တဲ့ရှင်အာနန္ဒာရဲ့စိတ်ထားဟာကြည့်လိုက်သူများတွေလိုချင်တဲ့မြတ်စွာဘုရားထံကဆွမ်းကောင်းကောင်းစားရမယ်သင်္ကန်းကောင်းကောင်းဝတ်ရမယ်မြတ်စွာဘုရားနဲ့တူနေခွင့်ရမယ်မြတ်စွာဘုရားဖိတ်တဲ့နေရာတိုင်းရမယ်ဆိုတဲ့လူတိုင်းလူတိုင်းလိုချင်တဲ့အရာကိုတော့အရှင်အာနန္ဒာဟာလစ်လျူရှုပယ်စွန့်နိုင်တယ်တဲ့ဒါပါလဲဆိုတော့အနစ်နာခံတဲ့တက်သဘောအလောဘရေတောက်မြက်နောက်ပြီးတော့အချင်းချင်းငေးညာတဲ့သဘောနောက်ပြီးတော့ကုညီဖေးမာတဲ့သဘောအာဒောသရေတောင်းမြစ်ဒီလိုလောက်တာမှန်ကန်တယ်လို့သိမြင်တဲ့အာမောဟရေတောင်းမြစ်တွေရှင်သန်လို့ဒီလိုကျင့်နိုင်တာတဲ့တကယ်လို့လောဘဒေါသမောဟရေတောင်းမြစ်တွေရှင်သန်လို့အရာရာမှာငါတာရမယ်ငါပဲရရမယ်ဒါဟုမကောင်းဘူးလို့မမြင်တဲ့မောဟဆိုတဲ့ရေတောင်းမြစ်တွေမြန်ရှိနေလို့ရှိရင်တော့ယနေ့ခေတ်လိုပဲမိသားစုချင်းချင်းလည်းပူလောင်နေမတည်ဘူးသူ့ကိုအကြောင်းပြုပြီးတော့အိမ်သူအိမ်သားတွေဆင်းရဲကြမှာပဲရက်ွက်တဲ့သာသနာလဲသူ့ကိုအကြောင်းပြုပြီးတော့တိုးတက်မှာမဟုတ်ဘူး။ဒါကြောင့်ဘုန်းကြီးရဲ့ရှင်အာနန္ဒာရဲ့ဒီလိုနိနာခံတဲ့စိတ်တဲ့ရေတောင်းမြေလေးတွေ၊ကုညီဖေးမခြင်းနဲ့ရိုင်းပင်းခြင်းနဲ့ညာတာတဲ့စိတ်ထားလေးတွေအမှန်တိုင်းဒါကိုကောင်းတာကိုကောင်းတယ်လို့သိတဲ့အာမောဟရေတောင်းမြေလေးတွေရှင်သန်အောင်ဘုန်းကြီးရဲ့ရှင်အာနန္ဒာကြီးဆုရှိမျိုးဆိုတဲ့တရားကိုယနေ့ဓမ္မဒါနတရားလက်ဆောင်ဖြစ်နေပေးလိုက်ပါတယ်။ဒါကြောင့်အလှအမာများအနေနဲ့ဒီတရားတော်ကိုနာယူပြီးတော့အရှင်အာနန္ဒာကဲ့သို့အမျိုးဘာသာသာသနာမောင်နှမချင်းချင်းရဲ့ရွာပေါ်မှာငါ့ကိုအကြောင်းပြုပြီးတော့ငါ့ရဲ့ရဲ့ရွာငါ့ရဲ့သာသနာငါ့ရဲ့မိဘဆွေမျိုးတွေဘလို့တိုးတက်မလဲဆိုတဲ့အနစ်နာခံခြင်းနဲ့ရေတောင်းမြစ်တွေရှင်သန်အောင်ကြိုးစားနိုင်ကြပါစေ။နောက်ပြီးတော့ငါ့ကိုအကြောင်းပြုပြီးတော့ဒုက္ခမရောက်ပါစေနဲ့ငါ့ကိုအကြောင်းပြုပြီးတော့သူတို့ဒီဒုက္ခတွေကကင်းလွတ်ပါစေဆိုတဲ့အချင်းချင်းငဲညာခြင်း၊ကူညီဖေးမခြင်းဆိုတဲ့အာဒေါသရေတောင်းမြစ်တွေရှင်သန်အောင်ဆက်လက်ပြီးတော့မိမိတို့ပြုစုပြိုးထောင်စောင့်ရှောက်နိုင်ကြပါစေ။ဒီလိုစိတ်ထားတွေကနိဗ္ဗာန်ရောက်ကြောင်းတရားဖြစ်တယ်ဆိုပြီးတော့အမောဟရေတောင်းမြစ်အမှန်တိုင်းမြင်တဲ့ရေတောင်းမြစ်တွေကိုလည်းရှင်သန်အောင်ပြုစုနိုင်ကြပါစေ။ဒီလိုရေတောင်းမြစ်တွေရှင်သန်ပြီးတော့မျိုးဘာသာသာသနာကိုကောင်းကျိုးကိုပြုလုပ်ရင်းနဲ့အရှင်အာနန္ဒာကဲ့သို့ဆင်းရဲခက်သိမ်းချုပ်ငြိမ်းရနိဗ္ဗာန်ကိုကိုယ်စီကိုယ်ငါဒီဘဝမှာပဲမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။